မျိုးဘုရားပတ္တနာတရားရှင်တွေလုံလုံရှင်ပြန်ပွားရေးဖွဲ့လို့ရှင်တယ်။14ရက်5လ2003ခုနှစ်နေ့နေ့9နာရီချိန်တွင်ဒုထာနာဆေးရဆရာတော်ဥစ္စန္နဝရပြေဝန်သားအရှင်သူမြတ်ဟောကြားသောခန္ဓာမြေရောက်ပရိစ္ဆာသမုပ္ပါဒ်သင်္ခန်းတရားတော
်ယောဂီပေါင်းတော်ကောင်းတို့ယခုချိန်ခါမှစပြီးတရားနာကြကြရမှာဖြစ်ပါတယ်ဒီနေ့1965ခုနှစ်ကဆောင်လာစဉ်14ရက်နေ့ရန်ကုန်တဟမ်းမြို့နယ်မကဝိပဿနာတရားစင်ရှင်လုံငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ရေးမှကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဝါပ10ရက်တရားစခန်းပွဲကြီးဒီနေ့နောက်ဆုံးနေ့မှာကျေးဇူးပြုနေကြဖြစ်တဲ့ပရိသတ်သမုပ္ပါဒ်တရားတော်များကျေးဇူးပြုပေးမှဖြစ်ပါတယ်ပရိသတ်သမုပ္ပါဒ်တရားတော်များမဟောကြားကြမီမနာကြားကြမီမတရားပိုင်ရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအားနမောတတ္တတောင်းကျင်ရွတ်ဆို၍ပူဇော်ကြတော်ကြပါကုန်သို့နမောတတ္တဘဂဝါသောရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါသောရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါသောရဟတောသမ္မာသမ္ဗုဒ္ဓတ္တမူလနဗျာအစာရတော်နေငါများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ညံတော်ကိုပူဇော်ကြရအောင်မူလနဗျာသစ္စာလည်းကိုရေကိုအမှားအင်္ဂါ12ပါးတရားကိုများနေသောဝါစေလျောမူလဝေသောဝါနေကာလသောဗျာ620ဤစိတ္တကိုအလွေကျမတိစီရသည်အမရမလူကြောင့်သည်သဝိဇာနေကနာယေခံဥပဒံကံကြောင့်ကြောင့်နံပေါ်အပေမာမျိုးမျိုးမတင်အမြင်မပြတ်ဆက်ဆက်သည်ဟံကံကြောင့်လည်းရောလည်းရောကြောင့်ခံသသနာဖြစ်ပြန်လျက်လျောသိရှာပြုခြင်းသိရင်ဖန်ခြင်းအကြောင်းရင်းကြောင့်လွန်လပ်များစွာသတ္တဝါတို့ဖြစ်လာရမှုမဟုတ်ဟုဉာဏ်ဖြင့်ရှိသောပရိသသမုပ္ပါဒ်တရားတော်နဲ့ပတ်သက်ပြီးတော့အကွက်တကွက်ချင်းမှရှိတဲ့တရားတော်ကြီးရဲ့သဘောထားလေးတွေကိုလည်းဘုန်းကြီးတို့ပြောခဲ့တယ်။နဗ္ဗန္နိအကွက်ပစ္စုပန်ခန္ဓာရဲ့သဘောထားလေးတွေကိုကျယ်တဝင်းပြောပြီးတော့တရားရှိမှတ်မဲ့ယောဂီပုဂ္ဂိုလ်များရဲ့တန်တာမှာကြိုတင်သိသိနဲ့ယောသဘောနံသဘောခန္ဓာသဘောဒါလေးကိုလည်းပဲဘုန်းကြီးတို့ရှင်းပြခဲ့ပါတယ်ဒီရသဘောနာသဘောခန္ဓာသဘောတွေရဲ့ဖြစ်မှုပြမှုကလေးတွေဘယ်လိုရှုရမလဲဘယ်လိုမှတ်ရမလဲဘယ်လိုမြင်ရင်ဒိဋ္ဌိအမြင်ဘယ်လိုမြင်မှတမ္မာဒိဋ္ဌိအမှန်မြင်ဆိုတာလေးတွေကိုလည်းပဲပြောပြခဲ့ပါပြီအတွေ့ရှိပဲနဲ့ပတ်သက်ပြီးတော့မူလနဲ့ပြသစ္စာနဲ့ကိုအတွေ့တွေကိုလည်းပဲဘုန်းကြီးတို့မူလနှစ်ဖြာဆိုတဲ့အသွဲနဲ့သစ္စာနှစ်ခုဆိုတဲ့အသွဲကိုတရက်စီပြီးချက်ကျန်တဲ့အသွဲတွေကိုတော့ပေါင်းပြီးတော့မနေ့ကပရိသတ်သမုပ္ပါရဲ့တရားတော်ကိုပြည့်ပြည့်စုံစုံပြောခဲ့ပါတယ်စဝိစာရနဲ့ပတ်သက်လို့လည်းပဲနံပါတ်1သာမျက်နှာမှာရှိတဲ့ခန္ဓာအရဏတသဘောသစ္စာသဘောစိတ်တဏှုပ္ပန္နရှိပွားနေသဘောနံပါတ်3စာမျက်နှာမှာရှိတဲ့ဝေဒနာနုပ္ပန္နရှိပွားနေသဘောနံပါတ်4စာမျက်နှာမှာရှိတဲ့အသွဲ၈သွဲအရာကောက်ဒါတွေကိုလည်းပဲဘုန်းကြီးတို့သင်္တန်းတရားထဲမှာထည့်သွင်းပြီးတော့ပို့ချပေးခဲ့ပြီးဖြစ်ပါတယ် ဒါကြောင့်ယနေ့အချိန်ကမှာပရိသတ်သမုပ္ပါဒရားကိုနိဂုံး၆အားဖြင့်ဘုန်းကြီးတို့၆ပါးရမှာပါ။ထုံးစံတဲ့ဆလို့ရှိရင်တော့ဒီပရိသတ်သမုပ္ပါဒကိုနိဂုံး၆တရားခါမှာသဝံကြီးကိုကြည့်၊သဝံဒီဆောက်၊ပရောင်းနေတောက်တွေကိုဒီတမ္ပတ်ခွေတွေဒီဆောက်။နောက်ဆုံးရှုပ်ွက်တင်တဲ့ရှုမှတ်သုံးသပ်ပြီးတော့ပရောင်းနေကိုဒီတမ္ပတ်ခွေတွေတောက်တွေ ဝင်ရိုးတွေကြိုးပြုတ်ထွက်ပြီးတော့သဝံကြီးပြိုကွဲပြည့်စည်ခန္ဓာဇာတိငြိမ်းရာဖြစ်တဲ့နိဗ္ဗာန်ရောက်ပုံကိုဒီလိုပြောလို့ပြောတာရှိပါတယ်။အဲဒီတော့ခေါင်းကြီးတော်အနေနဲ့ပရိသတ်သမုပ္ပါဒ၄ပုံပြတ်ပုံများကိုပရိသတ်သမုပ္ပါဒ၄တဲ့၄ပုံ၄နည်းဟောတိုင်းဟောတိုင်းဘယ်လိုနည်းနဲ့ပြအောင်ဖြတ်ရမယ်ဆိုတဲ့ပြတ်ပုံပြတ်နည်းကိုလည်းပဲတခါတယ်တပါတယ်ထည့်သွင်းပြီးတော့ဟော ပြောပြပြီးခဲ့ပါပြီဒါကြောင့်ဒါကိုလည်းပဲဒီနေ့ထပ်ပြီးတော့မပြောလို့တော့ပါဘူးအဲဒီတော့ကလေးပရိသတ်သမုပ္ပါဒ်ကနေကုန်းချုပ်ဖို့ရန်အတွက်ဘုန်းကြီးတို့လုံခဲ့တဲ့၃နှစ်လောက်ကဒီရိပ်သားဓမ္မယုံကြီးမှာဟောခဲ့ဖို့တယ်စာကိုလည်းပဲထုတ်ခဲ့ဖို့ ပရိသတ်သမုပ္ပါဒ်နဲ့ဘဝအမြင်ဆိုတဲ့တရားကနေ့ထပ်ပြီးတော့ဟောပေးပါမယ်။နာဟုတဲ့ပုဂ္ဂိုလ်များကလည်းနာဟုထမှန်လို့သဘောထားပါ။မနာရသေးတဲ့ပုဂ္ဂိုလ်များကလည်းပဲအသင်ဟောကြည့်လို့ဒီလိုသဘောထားပါ။စာဟောအတိုင်းတော့ထပ်တူထမြဖြစ်ခြင်းမှာဖြစ်ပါမယ်။ပြောတော့လည်းပဲသဘောတရားအပြင်တော့ဒီအတိုင်းပဲဘုန်းကြီးတို့ကနေ့ဟောကြားရင်းနဲ့ပရိသတ်သမုပ္ပါဒ်တရားကိုနေကုန်းချုပ်ပေးမှာဖ င်ဆိုတာဘာပြောတာလဲလို့မေးတော့ပရိစ္ဆေသမုပ္ပါဒ်တရားဆိုတာတခြားပြောတာလားခန္ဓာဖြစ်စဉ်ပြောတာလားခန္ဓာဖြစ်စဉ်အဲ့ဒီခန္ဓာဖြစ်စဉ်ကိုပဲဒကာရမတွေကဘဝတစ်ခုလို့မပြောဘူးလားပြောလားယခုပစ္စုပန်ခန္ဓာဖြစ်စဉ်ဖြစ်နေတာဒီယခုလောလောဆယ်ဩငါတို့လူဘဝရနေတာပဲဒီလိုပြောတာပေါ့နော်ဒီဘဝကနေနောက်ဘဝတကူခန္ဓာဖြစ်စဉ်ပြောင်းသွားကြတော့အော်နောက်ဘဝမှာဘာဖြစ်သွားတာပဲမပြောဘူးလားပြောလားဒီတော့ဘဝတခုတခုမှာခန္ဓာတွေဖြစ်ဖြစ်လာတယ်ပရိစ္ဆေသမုပ္ပါဒ်တရားတွေဖြစ်ဖြစ်လာတယ်ဒီဘဝပဲရောက်ရအဝိဇ္ဇာတရားကနေပြီးတော့သရမရဏတရားအဆုံးအထိပရိစ္ဆေသမုပ္ပါဒ်တရားဘယ်နှပါးနဲ့နေလာခဲ့ရလူဖြစ်ကြတော့လဲပရိစ္ဆေသမုပ္ပါဒ်တရားဘယ်နှပါးနှစ်ပါးလက်တွေပြမာတွေဖြစ်တော့လဲဘယ်နှပါးနှစ်ပါးခိုးတွေကြက်တွေနှက်တွေဖြစ်တော့လဲဘယ်နှပါးနှစ်ပါးဒီလိုဆိုရင်ပရိစ္ဆေသမုပ္ပါဒ်တရား12ပါးရဲ့သဘောသည်ပုဂ္ဂိုလ်တ attva တဦးတည်းမှာရှိတဲ့သဘောလားအားလုံးမှာရှိတဲ့သဘောလားပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတ attva တိုင်းတ attva တိုင်းဘဝမတူချင်းရင်သာနေရမယ်ပရိစ္ဆေသမုပ္ပါဒ်တရားသဘောတည်းကတော့ဒီအတိုင်းပဲရှိနေကြမှာပါပဲเนาะအပြောင်းလဲဘရောဘလူရဲ့တန်တမာမအပြောင်းလဲရှိမှာမဟုတ်ပါဘူးအဲဒါကြောင့်မို့လို့ပရိစ္ဆေသမုပ္ပါဒ်သည်အာလုံးနဲ့ဆိုင်တဲ့ဘဝတစ်ခုเนาะအာလုံးနဲ့ဆိုင်တဲ့ဘဝတစ်ခုဒါကြောင့်ဒီဘဝတစ်ခုကိုရှင်းမြင်သုံးသပ်တဲ့နေရာမှာပရိစ္ဆေသမုပ္ပါဒ်ဆိုတဲ့ရှုထောင့်ကနေကြည့်လိုက်မယ်ဆိုရင်ပုဂ္ဂိုလ်အာလုံးတို့ရဲ့တန်တမ်းမှာဖြစ်လေဖြစ်ထရှိတဲ့ဖြစ်စဉ်ကလေးတွေအကဲခတ်လို့မရဘူးလားယာဒီလိုဆိုတော့ပရိစ္ဆေသမုပ္ပါဒ်ရှုထောင့်ကနေကြည့်ပြီးတော့အော်လောကမှာရှိကြတဲ့ပုဂ္ဂိုလ်တွေဟာဒီလိုသဘောတရားတွေရှိပါလားလို့အဘိဓမ္မာအမြင်ပရမအမြင်နဲ့ကြည့်ရင်တော့ယုံနာခန္ဓာရဲ့သဘောပေါ့နော်ယုံနာခန္ဓာရဲ့သဘောပြင်းရနေနဲ့ကြည့်မယ်ဆိုရင်တော့တခြားသဘောလားဘဝရဲ့သဘောလား
ဘဝ
ရဲ့သဘောပါအဲ့ဒီဘဝရဲ့သဘောတွေဒီနေရာမှာလာပြီးတော့သင်ဟပ်နေပါတယ်တဲ့နော်အဲ့ဒါကြောင့်ဘုန်းကြီးတို့ကကနေ့ပရမတ်အမြင်ကိုဥစားမပေးဘဲနဲ့ပြင်းရအမြင်ကိုဥတည်ပြီးတော့ပရိစ္ဆေသမုပ္ပါဒ်မှာပရိစ္ဆေသမုပ္ပါဒ်ရှုထောင့်ကနေမြင်တဲ့ဘဝတစ်ခုရဲ့အမြင်ကိုဘုန်းကြီးတို့ဒီနေ့သုံးသပ်ပေးသွားမှာပါဒီတော့ပရိစ္ဆေသမုပ္ပါဒ်တရားကဘယ်နှပါးရှိတယ်လဲမေးရင်12ပါးရှိတယ်။အဲဒီ12ပါးကဘယ်လိုတွေပါလဲ
။
အဲ့ဒီပရိသတ်သမဘာတရားဆန္ဒပါတိတခုချင်းတခုချင်းတခုချင်းလည်းပဲအကြောင်းကျဆက်တာမှုတွေမရှိဘူးလားရှင
်။
အောက်စုအလိုက်အောက်စုအလိုက်လည်းပဲအကွက်အလိုက်အကွက်အလိုက်အကြောင်းကျဆက်တာမှုတွေမရှိဘူးလားရှင
်။
အဲ့လိုရှိတဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်သမဘာတရားတစ်ပါးချင်းအကြောင်းကျဆက်တဲ့ပုံမပြောခင်မှာအောက်စုအလိုက်အကြောင်းကျဆက်တဲ့ပုံကိုအရင်ပြောပေးပါ။အောက်စုအလိုက်ဘဝကိုတရုပ်ဖော်တဲ့နေရာမှာဘယ်အောက်စုကဘယ်လိုဘဝကိုတရုပ်ပေါ်တယ်ဆိုတာကိုဖျားဟောတာမဟုတ်ပေမဲ့ဘုန်းကြီးတို့ရဲ့အမြင်နဲ့မြင်တဲ့သုံးသက်ချက်ကလေးတွေဒီနေရာမှာဟောပေးတော့မှာဖြစ်ပါတယ
်
ပါပါပါဘုရားအဲဒီတော့အောစုကလည်းမျိုးလိုက်မရင်၄မျိုးအဲဒီ၄မျိုးမှာနံပါတ်1အောစုမှာဘယ်တရားနဲ့ဘယ်တရားရှိတော့အဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာနဲ့သင်္ခါရဆိုတဲ့အောစုတစ်ခုအဲ့ဒီအောက်စုတစ်ခုသိပင်လည်းဘုန်းကြီးတော်ဒကာရမတွေရဲ့တန်တမာရှိတဲ့ဘဝတစ်ခုကိုတရုပ်ဖော်နေပါတယ်။အဲ့ဒီလိုမှတ်ရမယ်နော
်
။ဘယ်လိုတရုပ်ဖော်နေတယ်လဲလို့မေးလို့ရှိရင်အဝိဇ္ဇာကတရားကတခြားသဘောလားမသိတဲ့သဘောလား
။
ဘာမသိတာလဲမေးလို့ရှိရင်အမှန်မသိတာ။ဘာမသိတာတော့အမှန်မသိတာ။အမှန်မသိတဲ့သဘော။အမှန်မသိဘူးဆိုလို့ရှိရင်သင်္ခါရဆိုတဲ့သဘောကတည့်ရဘာသာပြန်လိုက်တော့ပြည့်လို့အားထုတ်တာလို့ဘာသာပြန်ပါတယ်နော်ကာယကံနဲ့ပြည့်လို့ဝစီကံနဲ့ပြောမနောကံနဲ့တွေးအဲ့ဒါတခြားလားသင်္ခါရလားသင်္ခါရအဲ့ဒီတော့သင်္ခါရဆိုတဲ့သဘောတရားကပြည့်လို့အားထုတ်တာဆိုတော့သူကအလုပ်တွေလုပ်နေရတယ်ဒီဘဝထဲမှာနော်အလုပ်တွေလုပ်နေရတယ်ငယ်စဉ်တောင်ကြီးကလေးကာလကစားပြီးတော့နောက်ဆုံးအမေမဆုံးဖြစ်လို့ဝိညာဉ်ချုပ်တရတိအလုပ်တွေမပြတ်မလုပ်ဘူးလားလုပ်နေရလားအဲ့လိုလုံးလျာကျင်းတယ်ပြင်ဒီဘဝခရီးလမ်းကြီးရှောင်လှမ်းနေရတဲ့သဘောပဲမဟုတ်လား သင်္ခါရသရကဒီဘဝခရီးလမ်းကြီးကိုရှောင်လှမ်းနေရတာနော်ဘယ်လိုလဲရှောင်လှမ်းတယ်လို့ဆိုတော့သူကအဝိဇ္ဇာတရားနဲ့တွဲနေတာဖြစ်တဲ့အတွက်အမှန်မသိမှုနဲ့ရှောင်လှမ်းနေရတယ်ဘာလဲရှောင်လှမ်းနေရတော့ဒီလိုဆိုရင်အဝိဇ္ဇာနဲ့သင်္ခါရတရားနှစ်ပါးကိုကြည့်ပြီးတော့ဘုန်းကြီးတော်ဒကာရမတွေရဲ့တန်တန်တရုပ်ပေါ်ကြည့်လိုက်မယ်ဆိုရင်ဩတရားဓမ္မတွေဟာမသိမှုဆိုတဲ့သဘောတရားတွေရင်းဝယ်ပိုင်းပြီးတော့ဘဝခရီးရှည်ကြီးရှောင်နှမ်းနေကြတဲ့ပုံစံတွေပဲလို့ပြောလို့မရဘူးလားရ။အဲဒါကြောင့်ဘဝဆိုတာဟာအမှန်မသိသူတွေရဲ့ဘဝခရီးကိုရှောင်နှမ်းနေကြတဲ့သဘောဟုတ်တယ်မလား။ဘဝဆိုတာဘာဖြစ်တော့အမှန်မသိသူတွေရဲ့သိပြီရှောင်နှမ်းတယ်လားမသိတယ်လို့ရှောင်နှမ်းနေတာလားမသိသေးလို့ရှောင်လှမ်းနေရတဲ့သဘောတည်းအဲ့ဒါဘဝတစ်ခုပါပဲတဲ့နော်အဲ့ဒါဘုန်းတော်တရားဓမ္မတွေကပြောမှာပါဒီပြတော်တို့သိပါတယ်ခင်ဗျာသိတယ်ဆိုတာကသိအသိကတစ်မျိုးဖြစ်ခြင်းဖြစ်မှာပါဒီနေရာမှာပြောတဲ့သံမာဒိဋ္ဌိအသိဟုတ်ပါမလား အဲ့ဒီအသိသိထားကြမယ်ဆိုရင်လည်းဘဝတွေရှောင်လှမ်းစရာလိုပ
ါ
ဘုရားယဟနာပုဂ္ဂိုလ်တွေအလုံးသိသွားကြပြီသိသွားကြပြီဆိုတော့30ဘဝတွေရှောင်လှမ်းသေးသလားသောရဘောမရှောင်လှမ်းခြင်းဆိုတဲ့အလောက်ကနေအနာမယူဘူးလားယူသွားက
ြ
ဘုန်းတော်ဓမ္မတွေအနာယူနေရတာလားရှောင်လှမ်းနေရတာလားအဲ့ဒါကြောင့်သိတဲ့ပုဂ္ဂိုလ်တွေလားမသိတဲ့ပုဂ္ဂိုလ်တွေလားဒီလိုဆိုရင်နဘာတရားကွက်ကိုကြည့်ပြီးတော့တရုပ်ပေါ်လိုက်မယ်ဆိုရင်ဩဘဝဆိုတာဟာအမှန်မသိသူတွေရဲ့မသိတယ်လို့ရှောင်လှမ်းနေရတဲ့ဖြစ်စဉ်ကိုဘဝလို့ခေါ်တာပါပဲလို့အဲ့ဒီလိုကောင်းချက်ချလို့ရပါတယ်နော
်
တက်ကောင်းပြီနောက်တကနဗန်းလေးအခွက်ကိုကြည့်လိုက်ပါတရားပဲနှမျိုးတော့ပါပါပါတရားတွေပါလေဝိညာဉ်ငံယုတ်ကာလယရဏသတ္တဝေရဏအဲ့ဒီမှာဝိညာဉ်ဆိုတာတခြားလားသိတဲ့သဘောလားငံယုတ်ဆိုတာကနံကခိုင်းတဲ့သဘောယုတ်ကလုံရတဲ့သဘောဒီလိုမလားနံကခိုင်းစေတဲ့သဘောယုတ်ကလုံရတဲ့သဘောသလာယရဏကနာယရကခွဲထွက်လာတာမျက်စိနာနှကောင်တရားကိုစိတ်ခါသာကရာကမျက်စိအသင်းမြင်စိတ်စားတဲ့တရားသုံးမျိုးပေါင်းဆောင်မှုကိုဖတ်တာလို့ခေါ်တာဝရဏကရာကတော့အဲ့ဒီဖတ်တာရဲ့ပေါင်းဆောင်မှုပြင်းထန်ရင်ပြင်းထန်သလောက်ထူးခြားလာတဲ့ဖြစ်စဉ်လေးတွေကိုစိတ်ထဲမှာခံစားတာဟုတ်တယ်မလားအဲ့ဒါကိုဝေဒနာလို့ဒီလိုခေါ်ပါတယ်အဲ့ဒီတရား၅မျိုးကိုအဓိကထားကြည့်လိုက်တော့တခြားပြင်မှာလာသလာယရဏတွေ့သလာရဏတို့တော့ဘဝတစ်ခုထဲမှာပုဂ္ဂိုလ်တရားရဲ့တန်တမာကြည့်လိုက်ရင်မျက်စိနာနှာခေါင်းတရားကိုစိတ်အဲ့ဒီတရား6မျိုးပြီးဗရဏမကြဘူးလားကြာမျက်စိရှိတော့ဘာဖြစ်မှာလဲကြည့်နေရတာပဲဟုတ်တယ်မလားကြည့်တဲ့အလုပ်တွေမလုပ်ရဘူးလားလောက်နေ နားရှိတော့ဘာလို့ဒီလုံးနေရတော့ကြားတယ်လို့ဒီလုံးနှာခေါင်းရှိတဲ့အခါရှူတယ်စိုက်တယ်လို့ဒီမလို့ရဘူးလားလို့ရလျှာရှိတော့ဘာလို့နေရတော့ကြားတယ်လို့ဒီလုံးနေရတယ်ကိုယ်ရှိတော့ဘာလို့နေရတော့ချူးတယ်လို့ဒီလုံးနေရတယ်မနှောရှိတော့ဘာလို့နေရတော့တရားဓမ္မတွေတနည်းတည်းအားရတယ်များရှိသေးလားဘာတွေရှိနေလို့တော့မျက်စိနားနှာခေါင်းလျှာကိုယ်စိတ်အရိယာ6မျိုးရှိတယ်အရိယာ6မျိုးနဲ့လျော်တဲ့အလုပ်တွေတနေ့တနေ့မလုပ်ရဘူးလားလုပ်နေရလားတနေ့တနေ့ရှိတယ်လို့ဒီလုပ်နေရတယ်။အော်တနေ့တနေ့နားထောင်တယ်လို့ဒီလုပ်နေရတယ်။တနေ့တနေ့ရှူတယ်ရှက်တယ်လို့ဒီစားတယ်တောက်တယ်လို့ဒီထီးတယ်တွေးတယ်လို့ဒီတွေးတယ်ကြံတယ်လို့ဒီအလုပ်တွေနဲ့ပဲချင်းကုန်တစ်ပန်းလုံးပြီးတော့တနေ့တနေ့မိုးချုပ်အိယာဝင်သွားတာပဲမဟုတ်လား။အော်နားရကြပြန်တော့လည်းဘာလို့ဒီလုပ်နေရတော့ဒီအလုပ်6မျိုးပဲလုပ်နေရတာပဲ။ဟုတ်တယ်မဟုတ်လားဒီလိုဆောင်ရွက်ကလို့ဒီကရမတွေချားလုံးလုပ်တယ်များရှိသေးလား
ရှိပါဘူး
ခင်ဗျာနောက်လာရတော့လဲဒီလိုဆောင်မျိုးနောက်နေ့ရတော့လဲဒီ
လို
ဆောင်အဲ့ဒီအလောင်းဆောင်မျိုးလုံရင်းကနေပဲဒီကရမတွေမျက်လုံးနှလုံးပိတ်ဝิญဉ်ချုပ်အလောင်းထောက်တောက်တံပုံခံလိုက်ရတာမှလားရှိပါဘူးခင်ဗျာအဲ့ဒီကဒီကရမတွေရဲ့ဘဝတတန်တရှာနှစ်တာရာရှာကြည့်လိုက်စမ်းဘာတွေ့တယ်လဲလို့မေးရင်ကြီးတဲ့အလုပ်တွေလုပ်နေရတယ်နားထောင်တဲ့အလုပ်တွေလုပ်နေရတယ်နော်ရှူတဲ့ဆိုင်တဲ့အလုပ်တွေလုပ်နေရတယ်စားရတော့တဲ့အလုပ်တွေလုပ်နေရတယ်။ထိတဲ့တွေးတဲ့အလုပ်တွေလုပ်နေရတယ်။တွေးတဲ့ကြံတဲ့အလုပ်တွေလုပ်နေရတယ်။အဲ့ဒီအလုပ်6မျိုးလုပ်နေရင်းနဲ့ပဲတရားဓမ္မတွေချိန်ကုန်သွားရတာပဲ
။
ဒီလိုဆရာတွေးကြည့်နော
်။
တရားဓမ္မရှုမှတ်သုံးသပ်တဲ့ပုဂ္ဂိုလ်များအတွက်မဆုံးလို့တော့လည်းပဲတရားမရှုမှတ်ခဲ့တဲ့၅ပါးအယုံပျော်ပါး၅ပါးအယုံကာမဂုဏ်တရားတွေနဲ့ပျော်ပါးနေတဲ့ပုဂ္ဂိုလ်များရဲ့တန်တမာကြည့်ရင်ဒီအလုပ်6မျိုးနဲ့အချိန်ကုန်ပြီးတော့နောက်ဆုံးဘဝနေကုန်းချုပ်သွားရတာပဲမဟုတ်လားအဲဒါကြောင့်ဘဝဆိုတာပါလေလို့မေးလို့ရှိရင်ဘဝဆိုတာကတနေ့တနေ့ကြီးတဲ့အလုပ်နားထောင်တဲ့အလုပ်ရှူတဲ့ဆက်တဲ့အလုပ်စားတဲ့အလုပ်တွေးတဲ့ထိတဲ့အလုပ်တွေးတဲ့ကြံတဲ့အလုပ်တွေနဲ့တနေ့တနေ့နှစ်ပတ်လုံးအချိန်ကုန်နေရတာသည်ဘဝတစ်ခုပါပဲလို့ပြောရင်မှားပါ့မလားဒါပရိစ္ဆေသမုပ္ပါတရားကိုနားလည်သဘောပေါက်ထားတဲ့ပုဂ္ဂိုလ်တွေဟာဒီလိုအသေးပဲလေးတွေကောင်းကျေချလို့ရသွားတယ်နော
်
အဲဒီလိုကောင်းကျေချလို့ရသွားရင်ကိုပဲဒီအလုပ်တွေဟာအနှစ်သာရရှိတဲ့အလုပ်လားအနှစ်သာရမရှိတဲ့အလုပ်လားလို့သဘောမပေါက်ဘူးလားပေါက
်
ဒီလိုနဲ့အနှစ်သာရရှိတဲ့အလုပ်မဟုတ်ပါဘူးဆိုတော့အနှစ်သာရရှိတဲ့အလုပ်ဘာတွေလုပ်ကြမလဲဟုတ်တယ်မလားအဲဒီလိုသင်္ကန်းစာလေးတွေယူပြီးတော့ပြည့်ပြင်ပေးဖို့မလိုဘူးလားလို့လားအဲဒီလိုလုံးလေးအတွက်ဘဝရဲ့သရုပ်ကလေးတွေသဘောပေါက်ထားဖို့လိုပါတယ်ကျန်တဲ့ခါကျတော့နှစ်ပတ်နှစ်ရွယ်ပြီးတော့နှစ်ပတ်ဘလောက်တော့နှစ်ပတ်သုံးအခွဲဟုတ်တယ်မလားတဏှာရဲ့ဥပါဒံရဲ့ကံမဘဝရဲ့တရားဘယ်နှမျိုးပါလိမ့်တရားသုံးမျိုးအဲ့ဒီတရားသုံးမျိုးရှိတဲ့အခါကျတော့တဏှာရှိတော့အကြိုက်သဘောလေးတွေပေါ်တာပေါ့တဏှာရှိတော့ဘာသဘောပေါ်တော့အကြိုက်သဘောလေးတွေပေါ်တယ်နော်မိမိရဲ့တန်တမအကြိုက်သဘောလေးတွေပေါ်တယ်ကျန်ကောင်းပြီအဲ့ဒီတဏှာရှိလို့ပဲမကြိုက်တဲ့ဘောကမပေါ်ဘူးလားပေါ်လားမကြိုက်တဲ့ဘောပေါ်တာလဲတဏှာချေခံတယ်လို့မှတ်ပါနော
်
တဏှာတော့မဟုတ်ဘူးဒါပေမဲ့တဏှာကိုချေခံတယ်လို့တော့ပြောလို့ရအဲ့ဒီတော့ကြိုက်တဲ့ဘောလည်းပဲတဏှာမကြိုက်တဲ့ဘောလည်းပဲတဏှာကိုချေခံတယ်ဒီကတဏှာရှိတယ်ဆိုလို့ရှိရင်ဒကာရမတွေကြိုက်တဲ့ဘောတွေလည်းဖြစ်မှာပဲမကြိုက်တဲ့ဘောလေးတွေလည်းပဲဖြစ်မှာပဲကြိုက်တာမကြိုက်တာကလေးတွေကသူတမ်းနေရင်အကြောင်းမဟုတ်ပေမဲ့လို့တဏှာဖြစ်တော့ဘာဖြစ်သွားတာတော့ဥပါဒံဖြစ်တော့အဲ့ဒီအကြိုက်ကလေးကလည်းမဆွဲဘူးလားဆွဲပါလားမကြိုက်တာလေးကလည်းမဆွဲဘူးလားဆွဲပါလ
ား
အကြိုက်ကလေးဆွဲပါလေဥပါဒံဖြစ်သွားတာပဲနော်မကြိုက်တာလေးဆွဲပါလေပဲဥပါဒံဖြစ်သွားတာပဲအဆွဲလေးတွေဖြစ်သွားပြီဟုတ်တယ်မလားအဲ့လိုဆွဲတွေဖြစ်သွားတဲ့အခါကျတော့အဲ့ဒီအဆွဲကဆွဲတွေရထားမလားမိတော့မဟုတ်ပါဘူးတဲ့ဥပါဒံဖြစ်တော့ဘယ်လိုဖြစ်မှလဲကမ္မဘဝဆရာကကာယကဝစီကမနောကနဲ့ပြုလုပ်တာပဲမဟုတ်လားအဲ့ဒီတော့ကြိုက်ရင်ကြိုက်တယ်လို့သူလုပ်တော့မယ်နော်မကြိုက်ကြရင်လည်းပဲမကြိုက်တယ်လို့မလုပ်ဘူးလားလုပ်မှာလားအဲ့ဒါဒီလိုတခြားလားကမ္မဘဝပဲလားတဏှာဆရာကအကြိုက်သဘောနဲ့မကြိုက်သဘောဥပါဒံကအဲ့ဒီအကြိုက်သဘောလေးတွေဆွဲလာတယ်။မကြိုက်သဘောလေးတွေဆွဲလာတယ်။ကမ္မဘဝရောက်တဲ့အခါကျတော့ကြိုက်ရင်လည်းကြိုက်တယ်လို့လုပ်တော့မှာပဲ။နော်။မကြိုက်ရင်လည်းမကြိုက်တယ်လို့မလုပ်ဘူးလားလုပ်နေလား။ဒကာရမတွေနေ့စဉ်နေ့စဉ်ကိုယ့်ရဲ့အိမ်မှာပ ြုလို့ဆောင်ရွက်နေတာကလေးတွေပြန်ပြီးတော့အာယုံပြုတ်ကြည့်လိုက်ပေါ့နော်အဲဒီတော့အာယုံပြုတ်ကြည့်လိုက်တဲ့အခါကျတော့အလောကနှစ်မျိုးပဲရှိတယ်ကျိုင်းလို့လောက်တာရှိတယ်မကျိုင်းလို့လောက်တာရှိတယ်နော်ကျိုင်းလို့လည်းမလောက်ဘူးလားလောက်လားကျိုင်းလို့လည်းလောက်တယ်မကျိုင်းရင်လည်းမလောက်ဘူးလားလောက်လားမကျိုင်းရင်လည်းမကျိုင်းဘူးလို့တောက်ပြန်တာပဲမလားဒါကိုပြောတာနော်ကြမ်းရင်ကြမ်းလို့တောက်ပြန်တာဖြစ်တယ်လို့မကြမ်းရင်မကြမ်းတယ်လို့မတောက်ပြန်ဘူးလားတောက်ပြန်လားလောကမှာစကားရှိတယ်သဘောကြတော့ပြုံးတယ်နော်သဘောကြတော့ဘာဖြစ်တော့သဘောမကြတော့ဘာဖြစ်လို့သဘောမကြတော့မောင်းတယ်ပေါ့နော်သဘောကြတော့ပြုံးတယ်သဘောမကြတော့မောင်းတယ်အဲ့ဒါတခြားသဘောလားလောကရဲ့သဘောလားအဲ့ဒီလောကရဲ့သဘောကိုဖောင်းကြည့်တော့ပရိစ္ဆေသမုပ္ပါနားလဲကျွမ်းကျင်ထားတဲ့ပုဂ္ဂိုလ်များကြတော့ဒီလောကရဲ့သဘောစံပါလို့မရဘူးလားကြာ။အော်သဘောကြတာကတခြားလားတဏှာလား။တဏှာပါ။အဲဒီသဘောကြတာလေးခံနိုင်မှမဖြစ်ပါတာတခြားလားဥပါဒံလား။ပြုံးလိုက်တာဒီတခြားလားကာမဘဝလား။သဘောမကြတဲ့အပိုင်းကြီးကတော့သဘောမကြတာတခြားလားတဏှာလား။အဲဒီသဘောမကြတာလေးခံနိုင်မြဲမြဲဖြစ်သွားရင်တခြားလားဥပါဒံလား။သဘောမကြလို့မောင်းပြန်တယ်မဲပြန်တယ်ဆိုပြန်တော့တခြားလားကာမဘဝလား။ဒီတော့ဘဝတစ်ခုလုံးကိုခြုံပြီးတော့ကြည့်လိုက်မယ်ဆိုရင်နံပါတ်3အကွက်ပရိစ္ဆေသမုပ္ပါဒ်တရားတော်ကိုကြည့်ပြီးတော့အဲဒီရှိတော်ကနေတောင်းတာကြည့်လိုက်မယ်ဆိုရင်တရားဓမ္မတွေကဘဝတက်တန်းတလျှောက်လုံးမှာအော်ဘဝဆိုတာဘာတွေပါလဲလို့မေးရင်ကြက်ရင်ကြက်တယ်လို့တို့လုံးခဲကြတာပဲမကြက်ရင်လည်းမကြက်တယ်လို့တို့လုံးခဲကြတာပဲဒါဒီပင်လည်းဘဝတစ်ခုပါပဲလို့တောင်းတကြည့်လို့မရဘူးလားရကြရင်ပါလို့ခဲ့တော့ကြရင်ကြတယ်လို့လောက်ခဲ့တယ်ဟုတ်တယ်မလားမကြပြန်တော့လည်းပဲမကြတယ်လို့လောက်ခဲ့တယ်အဲ့ဒီလိုလောက်ခဲ့ရင်လည်းပဲချိန်ကုန်သွားရတာပဲမို့လားဩဒါကြောင့်ဘဝရဲ့နှစ်သာရရှာကြည့်လိုက်လောကီနယ်မှာရှိနေကြတဲ့လောကလူသားတွေရဲ့ဘဝဘာတွေ့တယ်လဲလို့မေးရင်နံပါတ်1နံပါတ်3ဘက်ကိုကြည့်လိုက်တဲ့အခါကျတော့ကြရင်ကြတယ်လို့လုံးနေကြတာပါပဲမကြရင်မကြတယ်လို့လုံးနေကြတာပါပဲဒါဒီပလင်းဘဝတစ်ခုပါပဲလို့ကောင်းကြချလို့မရဘူးလားယ။ဒါဒီပင်လေးအမှုတာရပါပဲလို့ပြောလို့မရဘူးလားယ။အဲဒီတော့အနှစ်တာရသည်တကယ်အနှစ်တာရဟုတ်မဟုတ်ကတော့တရားဓမ္မတွေကိုယ့်အနေကိုဆုံးဖြတ်ပေါ့နော်။ဒီနောက်တစ်ခါကျတော့နံပါတ်ဘလတော့နံပါတ်၄နံပါတ်၄ကိုကိုကြည့်လိုက်တဲ့အခါကျတော့ဘယ်တရားနဲ့ဘယ်တရားတွေ့တော့ဒါဒီတရားနဲ့သရမရဏတရားဟုတ်တယ်မလား။ဒါဒီတရားနဲ့သရမရဏတရားသာဓုစရာကပဋိသင်္ဍိနေတာခန္ဓာ၅ပါးဖြစ်တာလောကသမုဒ္ဒိစကားနဲ့ပြောရင်တော့မွေးတယ်လို့ပဲပြောကြပါစို့စရာကအိုတယ်မရဏစရာကပေးတယ်ဒီနေရာမှာစရာနဲ့မရဏနဲ့ပေါင်းထားတော့ပေးတယ်လို့ပဲပြောကြပါစို့နော်သာဓုကမွေးတယ်မရဏကပေးတယ်ဟုတ်တယ်မလားသာဓုကဘာဖြစ်တော့မွေးတယ်မရဏကဒီလိုကတော့နံပါတ်၄အပတ်ကိုကြည့်ပြီးတော့ဘဝရဲ့တရားထောက်ကြည့်လိုက်ရင်ဘဝရဲ့တိပဲပေါ်ကြည့်လိုက်ရင်ဘဝဆိုတာတခြားမှမဟုတ်ပဲဘယ်တရားဓမ္မတွေမွေးတာနဲ့သိတာဘဝပဲမို့လားဟုတ်တယ်မလားမွေးတာနဲ့သိတာကလည်းတခြားပါရှိတော့အလဲကောင်းမှစရာကလေးချက်ထည့်ပြီးတော့ထည့်သွင်းပြီးတော့ကြည့်လိုက်မယ်ဆိုရင်အိုရာကလေးကတော့ကြားကန်ရှိနေတာပေါ့ဟုတ်တယ်မလားမွေးတယ်သိတယ်ဒီကြားထဲမှာအိုမင်းကြီးရောင်မှုလေးနဲ့အနှိမ့်ဆက်ခံလိုက်ရတယ်အဲ့ဒါဒီလိုချလာဘဝတစ်ခုလားမွေးတယ်မွေးပြီးတော့သေတယ်မွေးခြင်းသေခြင်းဆိုတဲ့အလုပ်တစ်ခုဒီဘဝရောက်ပြန်တော့လည်းဘာလုပ်တော့မွေးခြင်းနဲ့သေခြင်းနောက်ဘဝရောက်ပြန်တော့လည်းမွေးခြင်းနဲ့သေခြင်းနောက်ဘဝရောက်ပြန်တော့လည်းဟောနောက်ဘဝရောက်ပြန်တော့လည်းဘာတွေထူလာတာရှိတော့ဘာမှထူလာတာမရှိဘူးနော်လောကီမြေမှာနေကြတဲ့ငါးပါးအယုံကာမဂုဏ်တရားခံစားနေရတဲ့ပုဂ္ဂိုလ်များရဲ့တန်တမာကြည့်မယ်ဆိုရင်ဘဝရဲ့အသေးကဘာမှရှိထွေထူရှိတာမဟုတ်ဘူးမွေးတာနဲ့သေးတာဒီပလင်းရောဘဝတစ်ခုပဲလို့ဘဝရဲ့အသေးပဲရှာလို့မရဘူးလားရဒီတော့ထူးခြားတဲ့အနေသာရဘာတွေ့တော့ဒါပရိစ္ဆေသမုပ္ပါဒ်စံဝိုင်းစာရွက်နံပါတ်ဘလောက်မှကြည့်ပြီးတော့အသေးပဲပေါ်တာလေနံပါတ်၄ကိုကြည့်ပြီးတော့အသေးပဲဖော်လိုက်တာမလားအရဏဗန္ဓဗရဖုန်းကြီးရဲ့ပုံမြင်ကလေးတစ်ခုကြားဖို့ပါတယ်ရှေးခါကလာတုန်းကရှင်မင်းကြီးတပါးရှိတယ်သူကနေပြီးတော့သူရဲ့နိုင်ငံမှာရှိနေတဲ့အမတ်တော်ထေရှားကြော်ကြတဲ့ပညာရှိပုဂ္ဂိုလ်များအဲဒီပုဂ္ဂိုလ်များရဲ့ထောက်ပတ်တွေအဲဒီပုဂ္ဂိုလ်များရဲ့အကြောင်းသူတို့ရဲ့သဘောထားသူတို့ရဲ့လုပ်ငန်းကိန်းအဲဒါတွေကိုပြည့်စုံစုံပြီးခြင်းတဲ့အခါကျတော့သ
တို့ရဲ့အနိဗ္ဗာန်မှာခံစားရပညာရှိမကြီးကိုတောင်းပေးတာပေါ့နော်တို့ရဲ့နိုင်ငံထဲမှာရှိနေကြတဲ့ပညာရှင်အားလုံးတို့ရဲ့အထောက်ပံ့ပြီးရေးသားပြီးတော့ဆက်သွင်းစေလို့မခိုင်းဘူးလားခိုင်းလားအရိခေခါကလာတော့ငါတို့စာရည်တွေမပေါ်သေးပါဘူးတဲ့အဲဒါဗာရင်းနဲ့ရေးကြရတယ်လဲဆိုရင်ဒီလိုကြားရှိအရှိတဖြစ်ထိမှုသိမှုဆိုရင်ကြားကြခံမဲ့ပစ္စည်းကစိတ်တရေတို့တိုးတရေတို့အဲ့ဒီသားကောင်ကလေးတွေရဲ့ပြည်ကလေးတွေတဲ့အချောင်းလာမိုးကလေးတွေတန်ရှင်းပြီးတော့အဲ့ဒီပုံမှာတန်ချောင်းကလေးတွေနဲ့စာရီရေးပြီးတော့သိမ်းထားကြရတာနော်ဒါသူတို့ခေတ်ခါကာလတုန်းကပြုခဲ့တဲ့ပုံစံပေါ့ဒါရီကပညာရှိမှကြီးကလည်းပဲသူရဲ့နိုင်ငံမှာရှိနေတဲ့ပညာရှင်အားလုံးရဲ့ထောက်ပံ့တွေကိုရေးရမယ်ဆိုတော့လိုက်စုလိုက်တာအများကြီးရတရားတွေကိုရေးသားဆက်သွင်းစီဆိုတော့တခါတည်းသူကစိတ်တရေတွေသုတေရီနဲ့ရေရတော့မှတော့စိတ်တရေတွေသုတေရီစုစုပြီးတော့ပြေဆုံးရေးရေးပြီးတဲ့အခါကျတော့ဒါတနေ့ထဲနဲ့ရေးလို့ပြီးတာမဟုတ်ဘူးအချိန်ယူပြီးတော့နှစ်ပေါင်းများစွာရေးခဲ့ရအားလုံးပြီးပြီးတဲ့အခါမှာမာလာပါရှင်မြတ်ပြည့်စုံလို့ပြီးပါပြီကဲဒီလိုဆိုလို့ချင်းရှိတော့ပြင်းစီပေါ့နော်ဘာလို့လဲပြင်းစီဆိုတော့ဟာမာလာပါရှင်မြတ်နိုင်ရင်မြင်ကနေပြီးတော့သိလာခဲ့ပါမယ်လေသာပရင်းကညော်နေပြီးတော့စောင်းစားကြည့်ရှိတော်မူပါပေါ့အဲ့ဒီတော့ရှင်မင်းကြီးကလေသာပရိင်္ဂနဲ့ကြည့်ချုံနေတော့ဟိုးတခါလဲစေတရီတွေသောတရီတွေပြီးဘုန်းကြီးတို့အချက်တွေပေါ့နော
်
စာရေးထားတဲ့အချက်တွေအဲ့ဒါတွေကတခါလဲပိုးဘက်ကလေးပါရင်းနဲ့ထောက်ပြီးတော့ဗာနဲ့တယ်လာခဲ့ရတယ်လဲဆိုရင်မြင်းတွေဆင်းတွေနဲ့တယ်လာခဲ့ရတာကိုအဲ့ဒီလိုတယ်လာခဲ့တဲ့အခါကျတော့တခါလဲမြင်းတွေများဆိုရင်များကြီးပဲနိုင်ရင်တင်းနဲ့ဝင်လာတဲ့မြင်းနဲ့ကြီးတွေကြားနေတာပဲဆင်းတွေဆိုရင်လည်းများကြီးပဲဆင်းနဲ့ကြီးတွေကြနေတာပဲအများကြီးဝင်လာခဲ့။ဘာဖြစ်လို့လဲဆိုတော့စိတ်တွေတိုးတွေပုံမှန်ရေးတယ်ဆိုတော့ကြည့်ကြည့်လေးလေးကလည်းမဟုတ်တော့အရာကြီးတွေတက်ဆောင်မှုဆိုတာကမြေမောင်းများစွာဆင်မောင်းများစွာမလွတ်အပ်ဘူးလားတို့ကအဲဒီလိုလွတ်တော့များကြီးတင်းပြီးတော့နိုင်ရည်မြင်တဲ့ဝင်လာရှင်မင်းကြီးကကြည့်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုကြည့်လိုက်တဲ့အခါကျတော့ဟာဒီလောက်များတဲ့စိတ်တွေတိုးတွေဒီလောက်များတဲ့စာပေဒီလောက်များတဲ့အချက်တွေငါဘယ်လိုကောင်းအောင်ကြည့်နိုင်မှမလဲစွတ်မပြတ်ဘူးလားပြတ်သွားလားပြတ
်ပါ
ဘူးဘယ်လိုပြတ်သွားတော့အားလုံးရောက်လာတဲ့နေရာမှာပုံထားတယ်ပုံထားတာကြည့်ပြီးတော့စိတ်ပြတ်စိတ်ပြတ်ပြီးတော့သူကပညာရှိအမတ်ကြီးကိုအမိတ်ပြန်ပြီးတော့ချလိုက်ဒီလောက်များတဲ့ငါကောင်မကြည့်နိုင်ဘူးအဲ့ဒါကြောင့်မလို့အပြည့်စုံမလောက်တော့နဲ့အချင်းချုပ်နော
်
အဲ့ဒီတို့ရဲ့ဘဝတို့ရဲ့ဘဝလှုပ်ရှားမှုတို့ရဲ့ဘဝဖြစ်စဉ်ကလေးတွေကိုအချင်းချုပ်ရင်းပြီးတော့ငါကိုသတိမှာကျင့်နိုင်တယ်မြောက်ချင်းချင်းငါအမြဲဆုံးဖတ်လို့ရတဲ့နည်းနဲ့ကျင့်နိုင်တယ်မြောက်ချင်းချင်းရေးတော်ပြီးတော့သတိမှာလို့တမျိုးပြောင်းပြီးတော့အမိတ်မချဘူးလားချအဲ့ဒီတော့ချောင်းကြတဲ့အခါကျတော့ပညာရှိမှကြီးကလည်းဘယ်လိုလုပ်ရမလဲဆိုတော့စဉ်းစားရတာပေါ့နော်အဲ့ဒီတော့စဉ်းစားပြီးတဲ့အခါကျတော့သူကအတွေ့အကြုံမှာဘယ်လိုလုပ်ရမလဲဆိုတာသဘောပေါက်အရိလည်းဘာပါပါတော့လည်းကြိုင်နဲ့တရေကျော်ကလေးတစ်ခုနဲ့ပဲတခါတည်းစာကြောင်းကလေးသုံးကြောင်းရွေးအရိတရေကျော်ကလေးကိုပြိပိုင်းနဲ့ဆွတ်ဆွတ်ပြီးတော့ရှင်မင်းကြီးကိုနောက်နေကြတော့လာဆက်တာပါလေ။ဘာလို့လဲဆက်တာတော့ရှင်မင်းကြီးကဖွင့်ကြည့်လိုက်တဲ့အခါမှာတရေကျော်ကဘယ်နှချက်ပဲတွေ့တော့တရေကျော်ကတစ်ချက်ပဲတွေ့ရေးတာတော့စာရန်ကလည်းပဲအကြောင်းရင်သုံးကြောင်းနဲ့ပဲတွေ့တယ်တဲ့။ဟုတ်တယ်မလား။အမတ်ကမကျင်းဘူးလားကျင်းလား။ရှင်မင်းစရာနဲ့အလောက်ကအမြဲတမ်းများတာဆိုတော့နော်အများကြီးယူထားရင်အများကြီးသူဖန်နိုင်မှာမလားအရာကပညာရှိမကြီးကသိတယ်ရှင်မင်းရဲ့အဘောင်ကလည်းသိတယ်တဘာဝကလည်းကြာရမယ်ဆိုတော့တဘာဝကြာကြသူကသူ့ရဲ့ထုတ်ပတ်တွေပြည့်စုံရေးလာခဲ့အားလုံးတို့လည်းကျောင်းဝင်ရမယ်အဲဒီလိုအားလုံးနဲ့ကျောင်းဝင်တဲ့ထုတ်ပတ်တွေရေးသားဆက်သွင်းလို့စာကြောင်းရေးကဘယ်နဲ့ကျောင်းနေတော့တောင်းကြောင်းတော့ဖတ်ရတော့မလွယ်ဘူးလားလွယ်လားအဲ့ဒီလိုလည်းတော့ရှင်မင်းကြီးကအာရဝန်တာပဲတခါတည်းသိကြကြီးကန်ပြီးတော့ဖတ်ကြည့်လိုက်တယ်။နံပါတ်၄စာကြောင်းကသူတို့မွေးလာကြသည်တဲ့။ဟုတ်တယ်မလား
။
ပညာရှင်အားလုံးဘာဖြစ်လာကြတာတော့မမှန်ဘူးလားမှန်လား။ဘုန်းကြီးတို့ရောင်းရည်ကောဘာလို့လာကြကြတာလဲ
။
မွေးလာကြတဲ့ပုဂ္ဂိုလ်ကြီးပဲမလား။ဟောနတ်ဒီပြမာတွေကောဘာလို့လာကြကြတော့သူတို့လည်းမွေးလာကြတဲ့ပုဂ္ဂိုလ်ကြီးဒီလိုဆိုရည်စကားသည်အားလုံးလည်းကြုံဝင်မူလားဝင်လားအဲ့ဒီစကားတော့မပါတဲ့ပုံစံများရှိသေးလားအားလုံးလည်းကြုံဝင်အားလုံးနဲ့သက်ဆိုင်နေတဲ့စကားဟုတ်တယ်မလားပညာရှိမကြီးကရေးသွင်းလိုက်တာနော် နံပါတ်၄စာကြောင်းနောက်တစ်ခါနံပါတ်၄စာကြောင်းကဘာလဲဆိုတော့သူတို့နေကြသည်တဲ့ဟုတ်တယ်မလားဟောတာတခြားပြောတာလားစရာပြောတာလားဘဝတစ်ခုလုံးမှာမနေခဲ့ဘူးလားနေခဲ့ကြလားနေခဲ့ကြသည်ကျွန်တော်တို့ကကြတာအကွယ်လိုက်ပြီးတဲ့အခါတော့ပရိသတ်သမုပ္ပါဒ်တရားချင်းကလည်းပဲဒကာရမတွေရဲ့ဘဝမှာရှိနေတဲ့သဘောတရားလေးတွေထောက်ထုတ်ပြီးတော့မပြဘူးလားပြလားအဲ့ဒီလိုလည်းပဲပြပါတယ်တဲ့နော်အဲ့ဒီတော့ပြောတဲ့အခါကျတော့ဘုန်းကြီးတို့ဒကာရမတွေကဘုန်းကြီးကနေပြီးတော့ပရိသတ်သမုပ္ပါဒ်တရားဆိုတာဘယ်ကစတော့အဝိဇ္ဇာကစတာဘမဆောင်းတော့သရမဏေမှာဆောင်းတယ်မလားအဲ့ဒီလိုစားတဲ့တရားကြီးတခြားတရားလားအကြောင်းတရားလားနောက်ဆုံးဆုံးသွားတဲ့တရားကြီးတခြားတရားလားအကျိုးတရားလားအကြောင်းတရားနဲ့အကျိုးတရားဘယ်လိုကအရင်ဖြစ်တော့အကြောင်းတရားကအရင်ဖြစ်တယ်နော်အဲဒီကအကြောင်းကိုကြည့်ပြီးတော့ဖြစ်လာတဲ့အကျိုးတရားကိုညှော်ကြည့်တဲ့နေလည်းရှိတယ်ဖြစ်လာတဲ့အကျိုးတရားကိုကြည့်ပြီးတော့တပားကြောင့်ဖြစ်ပါလိမ့်မလဲလို့အကြောင်းတရားကိုခေါ်ကြည့်တဲ့နေလည်းပဲမရှိဘူးလားရှိလားအဲဒီညီနှမျိုးတဲ့မှာစေတိုင်းရှိသွားတာကတော့အကြောင်းကိုကြည့်ပြီးတော့အကျိုးကိုညှော်ကြည့်တဲ့နေဟုတ်တယ်မလားအဲဒီအကျိုးကရောက်လာမရောက်သေးဘူးလားမေးတော့မရောက်သေးဘူးလောလောဆယ်အကြောင်းတရားလေးကိုကြည့်ရင်အကျိုးတရားရောက်ပြီလားမရောက်သေးဘူးလားမရောက်သေးတော့သူကမျှော်ကြည့်ရတာဆိုတော့မှန်ရင်လည်းမှန်ပဲမှားရင်လည်းမှားမယ်နော်အေးရောက်လာတဲ့အကျိုးတရားကိုကြည့်ပြီးတော့နောက်တော့အကြောင်းတရားဘာတွေရှိခဲ့တယ်လဲဆိုတော့ကိုပြန်လာသုံးသပ်လိုက်မယ်ဆိုရင်တော့မှားမယ်မှားမလားဘာကိုကြည့်ပြီးတော့သုံးသပ်တာတော့အကျိုးကိုကြည့်ပြီးတော့သုံးသပ်တာဟုတ်တယ်မလားအဲဒီတော့ခေါင်းကြီးတို့ကဒီနေရာမှာအကြောင်းကစွာသုံးသပ်တဲ့ဤနည်းအကျိုးကစသုံးသက်တဲ့နေ့အဲ့ဒီနေ့နှမျိုးရှိတဲ့အထက်မှာဒီနေ့အကျိုးကနေစသုံးသက်တဲ့နေ့ကိုခေါင်းကြီးတော့သုံးသက်ကြည့်ပေးပါမယ်နော်အကျိုးကနေစသုံးသက်တဲ့အခါကျတော့နောက်ဆုံးအကျိုးဒီတခြားတရားလားမရဏတရားလားမြန်မာလုံးပြန်တော့တခြားလားသိခြင်းတရားလားတတ္တဝါတိုင်းတတ္တဝါတိုင်းမသိရဘူးလားသိရခေါင်းကြီးတို့ဓမ္မတွေလည်းအသိနဲ့မတွေ့ရဘူးလားသိရကိုယ်ကမပြရသေးပေမဲ့လို့သူများသေးတာကြည့်ရောဩတို့လည်းသိရမှာပဲကောင်းယူစားလို့မရဘူးလားရလားအဲဒီတော့ကိုကိုရမပြရသေးပေမဲ့သူများသေးတာကြည့်ရောခါကြတော့အဲဒီသေတဲ့အသေးဟာဘယ်နှမျိုးတွေ့တယ်လဲနှမျိုးတွေ့ကောင်းသောသေခြင်းနဲ့မကောင်းသောသေခြင်းဘယ်နှမျိုးတွေ့တော့ဟာဒီချုပ်ပုဂ္ဂိုလ်များကြတော့ပစ္စည်းတော့မရှိဘူးအိမ်မတဆင်းရဲတယ်အသေးမလှဘူးလားလှတချို့တချို့များပြောကြတယ်သေပန်းပို့နေတဲ့ဟုတ်တယ်မလားအရိလောကတင်စားပြီးတော့မပြောဘူးလားပြောလားသေပန်းပွင့်နေသေပန်းပွင့်နေဆိုတာကတော့ယူတဲ့အိဗေကတစ်မျိုးပေါ့နော်ဆိုတော့ယူတဲ့အိဗေကတော့ဘာလို့ဆိုလို့ရှိရင်အော်တခါလေတိုက်တိုက်ဝန်းနဲ့ဆွေရီမျိုးရင်းနဲ့မိသင်းကအပေါင်းသေးနေနဲ့စီစီကားကနဲ့ဒါကိုကြည့်ပြီးတော့သေပန်းပွင့်နေပြောတာကိုဇာတိကဘုန်းကြီးတို့တရားသဘောနဲ့ကြည့်ပြီးတော့သေပန်းပွင့်နေလို့ပြောရမယ်ဆိုလို့ရှိရင်တော့ပေတဲ့အခါမှာတဲ့တရားကလေးကျင်းပြီးတော့နော်တရားကလေးကျင်းပြီးတော့သေလဲတောင်တင်ပေါက်နှံ့ကျင်းပြီဆိုတဲ့အတိုင်းပဲဟုတ်လားတောင်တင်မှုတွေကျင်းအပေါက်နှံ့တွေကျင်းပြီးတော့ပြောပြောပြောင်းပြောင်းနဲ့ပြောင်းပြောင်းကလေးနဲ့ငြိမ်ငြိမ်သက်သက်ကလေးနဲ့အဲ့ဒီလိုများသင်ရရလို့ရှိရတကားတကားလုံးမတွေတခြားလားအသေးကောင်းလားသေကောင်းဒါကသေကောင်းလို့ပြောရတာပဲနော်မျက်နှာကြောဆက်မရှိဘဲနဲ့သေလဲတောင်တင်ပေါက်နှံ့ကျင်းပြီးကြုံရင်ဝိပဿနာတရားသည်ဆိုတော့အဲ့ဒီတော့သိကောင်းမှုရတဲ့တခြားအထောက်ရမလားဝိပဿနာအထောက်ရမှာဝိပဿနာအထောက်ရမယ်နော်တကယ်လို့ဒါဆိုလို့ရှိရင်တချို့တချို့ပုံကများကြတော့အသေးဆိုးတဲ့ပုံကတွေလည်းမရှိဘူးလားရှိလားအသေးဆိုးတဲ့ပုံကသေယူဆိုးလို့ပြောတာပေါ့နော်အားတချို့တချို့သွားရင်လည်းကားမောင်းလို့သေးတယ်ယထာမောင်းလို့သေးတယ်သိမ့်မောင်းနေလို့သေးတယ်အသေးတွေမဆိုးဘူးလားဆိုးလားတချို့ရောလောင်းတော့ပြန်ယူလို့လွဲရလားပြန်ယူလို့မလွဲတဲ့အနေအထားမျိုးတွေရှိတယ်နော်အဘိဓိမဆိုးရဘူးလားဆိုးရလားအာတခြားတခြားပုဂ္ဂိုလ်များကြတော့လဲသေကံဒီကာလမှာအော်လိုက်ဟဲ့လိုက်ယုံလိုက်ကန်လိုက်တွန်းလိုက်လိန်လိုက်ဟုတ်တယ်မလားအဘိဓိမဆိုးရဘူးလားဆိုးကြလားအဲဒီတော့အဘိကောင်းတာလည်းပဲရှိတယ်အဘိဆိုးတာလည်းပဲရှိတယ်ဘယ်လိုမျိုးရှိတော့အာဒီလိုဆိုတော့မိမိတို့ကိုယ်တိုင်သေခြင်းတရားနဲ့မတွေ့ရသေးပေမဲ့ကိုယ်ကိုယ်တိုင်သေခြင်းတရားကိုရောက်တော့မယ်လို့ခံစားကြည့်လိုက်ဆက်ပါအသေးကဘယ်နှမျိုးရှိတော့ပါတယ်တော့သေကောင်းရင်အသေးဆိုးရင်အဲ့ဒီနှမျိုးရှိတဲ့အထက်မှာဒကာဓမ္မတွေမေးကြည့်ရင်တော့အသေးကောင်းနဲ့အသေးဆိုးဘယ်သေးနဲ့သေကျင်တယ်လဲမေးရင်တော့ဒီပြိုင်နဲ့ဖြေကြမှာပဲဘယ်သေးနဲ့သေကျင်တော့ အသေးကောင်းနဲ့သေးခြင်းတွေပဲဖြစ်ကြမှာပဲနော်သို့တော်လည်းအသေးကောင်းနဲ့သေးခြင်းအနေကောင်းနေမှာအသေးကောင်းနဲ့တရားမှာဟုတ်တယ်မလားအနေကောင်းမနေပဲနဲ့အသေးကောင်းသေးခြင်းလို့တော့ရပါမလို့အနေကောင်းကတည်းကလားဇာတိလားဇာတိမိမိတို့ရဲ့တဏ္ဍာမှာခံစားရရုံနာနေမဖြစ်ဘူးလားဖြစ်လာလားအဲ့လိုဖြစ်လာတာကိုရှားပြောတာလားအနေလို့ပြောတာလားအဲ့ဒီတော့အနေကောင်းမှအသေးကောင်းတရားမှအနေမကောင်းရင်တကယ်လို့ရပုဂ္ဂိုလ်တွေကြတော့နေတော့ကတော့ဖြစ်တယ်လို့နေတယ်လောက်ချင်တာတွေလောက်ပြောချင်တာတွေပြောသေတဲ့အခါကျတော့မှအသေးကောင်းသေချင်တယ်ရပါမလားအဲ့ဒီတော့အသေးကောင်းသေချင်ရင်အသေးကောင်းသေဖို့ရန်အတွက်ကြိုတင်ပြီးတော့ပြင်ဆင်ထားဖို့မလိုဘူးလားလို့လားကြိုတင်ပြီးတော့ပြင်ဆင်ထားရမယ်ကြိုတင်ပြီးဆိုမထားဘဲနဲ့မိမိရရပေါ့ပေါ့ဒဏ္ဍာရီကြမယ်ဆိုရင်အသေးနဲ့တွေ့တဲ့အခါကျတော့အသေးနဲ့တွေ့တဲ့အခါကျတော့အသေးကောင်းသေဖို့လွယ်နည်းစပ်မလားအသေးဆိုးသေဖို့နည်းစပ်မလားအသေးဘောသေဖို့ကအသေးဆိုးသေဖို့ကပို့ပြီးတော့မနည်းစပ်ဘူးလားနည်းစပ်လားဟောဒီလိုဆိုလို့ရှိရင်မိမိတို့အသေးအမျိုးမျိုးနဲ့တွေ့နေရတာသိတဲ့ဘာဖြစ်လို့တွေ့နေရသလဲလို့အကြောင်းရင်းတရားရှာကြည့်လိုက်တော့တခြားတွေ့တာလားဇာတိတွေ့တာလားဇာတိဖြစ်เสียပါပါလေသရမရဏဟုတ်တယ်မလားအနေကမနေကြလို့တော့အနေဆုံးနဲ့အနေကမနေကြလို့တော့အသေးဆုံးနဲ့အဲသိရတာပဲလို့ကောက်ကျစားလို့မရဘူးလားရလားအနေကနေကြရင်ဘာအပြင်နဲ့တွေ့ရမှာလဲအသေးကောင်းနဲ့တွေ့ရမှာပဲနော်အဲဒါကြောင့်ဇာတိကောင်းရင်မရဏကောင်းပါပဲဇာတိဆုံးရင်မရဏမဆုံးဘူးလားဆုံးပါလားအဲဒီလိုဆုံးရင်ဇာတိသရမရဏဆိုတဲ့အနေကောင်းသရမရဏဆိုတဲ့အသေးကောင်းကောင်းနေတယ်ဆိုရင်ဇာတိဆိုတဲ့အနေကောင်းဖြစ်ဖို့ကြိုးစားရမှာပဲဟုတ်တယ်မလားဘာဖြစ်ဖို့ကြိုးစားရမှာလဲအနေကောင်းဖြစ်ဖို့ကြိုးစားရမယ်ကိုယ့်ကိုယ်ကိုတန်ဝေကလေးတွေယူဖို့ပေါ့နော်စိတ်ကောင်းပြီဒါဖြစ်လို့ရှိရင်ဇာတိဆိုတဲ့အနေကောင်းအနေဆုံးမိမိတို့ရဲ့ရလာတဲ့ဘဝတစ်ခုဖြစ်လာတဲ့ဘဝတစ်ခုအဲ့ဒါကိုတခြားခေါ်တာလားဇာတိခေါ်တာလားအဲ့ဒီဇာတိကလည်းပဲတဲ့ဘလောက်ပဲမိမိကအနေကောင်းနဲ့နေချင်ပါတယ်ဆိုပေမဲ့လို့လည်းပဲတချို့တချို့တဲ့ဘဝကဖန်ပြလာတဲ့အခါကျတော့အနေကောင်းနဲ့နေလို့မဖြစ်နိုင်တဲ့ပုံစံတွေအများကြီးပဲဟုတ်တယ်မလားကိုကတော့ဗာနဲ့နေချင်တာတော့ကိုကတော့နေကောင်းနဲ့နေချင်တာပေါ့ဒါပေမဲ့လို့ဖြစ်လာတဲ့ဖန်ပြလာတဲ့ဘဝကအနေကောင်းနေရတဲ့ဘဝမျိုးဟုတ်ရဲ့လားဟုတ်ပါဘူးအဲ့ဒီကနေကောင်းနေရရတာလားနေဆုံးနဲ့နေကြရတာလားဘဝရဲ့ဖန်တီးမှုရနေကြရတာမလားဘဝဖန်တီးမှုကောင်းရင်နေကောင်းနေခွင့်ရပါမှာပဲဘဝဖန်တီးမှုမကောင်းရင်နေကောင်းနေခွင့်ရပါမလားမရဘူးအနေကောင်းမနေရရင်အသေးကောင်းနဲ့တရားပါမလားအနေကောင်းနေရမှာဘာနဲ့တရားမှာလဲအသေးကောင်းနဲ့တရားမှာဒီလိုမလားဩတကြွတကြွတကားကြီးတွေကမာကြီးတွေများအသက်ကကြည်လာပြီတရားကအားထုတ်ခြင်းနဲ့မိမိပေးလာတဲ့ဘဝဘေးရှင်တွေကတရားအထောက်အောင်ရှင်တွေပေးရလားတရားတို့ကျင်းတဲ့စိတ်သာရှိတဲ့လက်တွေထမြောက်ရလားဘဝကဖန်တီးပေးမလားဘူးဟုတ်တယ်မလားအော်ဒီလိုတို့ကြောင့်ဒကာကြီးတွေတို့မာကြီးတွေများကြတော့လည်းသားသမီးတွေမျိုးတွေကနေပြီးတော့ဝါယုံပန်ပိုးရှိလာတဲ့ပြည်ပြောဇာယရဏအော်မိမိရဲ့စီပါဥစ္စာရှာဖွေမှုအတိုင်းတာအဲ့ဒါတွေကနေပြီးတော့အခွင့်ပါတဲ့အခါကျတော့တရားဓမ္မရှုမှတ်သုံးသပ်ဖို့ရမလွယ်ဘူးလားလွယ်သွားလားအထမမြောက်ဘူးလားမြောက်သွားလားဘဝရဲ့အခြေအနေကောင်းတယ်လေဘဝကလည်းကောင်းသွားတာပေါ့နော်အဲဒါကြောင့်ဘဝဆိုတာကလည်းကိုယ်မှန်းတယ်လို့အတိအကျဖန်တီးယူလို့ရရလားဘဝအနေကောင်းတဲ့ပုံကိုရှိတယ်လို့အနေမကောင်းတဲ့ပုံကိုလည်းပဲရှိပါတယ်တဲ့အဲဒီလိုရှိတဲ့အခါကျတော့ကောင်းပြီအဲဒီလိုဆိုရင်ဘဝဆိုတာလည်းအမျိုးမျိုးရှိတယ်ဆိုတာမသေးကြဘူးလားသေကြလားဘဝတမျိုးလားဘဝမျိုးမျိုးဖြစ်နေတာလားအဲ့ဒီဘဝမျိုးမျိုးဖြစ်နေတာဘာကြောင့်ဖြစ်လာပါလိမ့်မလဲလို့အကြောင်းရင်းတရားရှာကြည့်ရင်ဟောအကြောင်းရင်းတရားကဘုရားရှင်ကရမကြီးကဟောတာပါလေကမ္မဘဝပြည့်စရာဇာတိတဲ့ဟုတ်တယ်မလားအဲ့ဒီဘဝတွေအခြေအနေတွေမျိုးမျိုးဖြစ်နေတာတခြားကြောင့်ဖြစ်တာလားကံကြောင့်ဖြစ်တာလားကံကြောင့်ဖြစ်တဲ့ကတရားနဲ့တရားတွေ့ရလားတရားနဲ့တရားမတွေ့ဘူးနော်အော်ဒီကြိုးရပုဂ္ဂိုလ်များဆင်းရဲဆင်းရဲတဲ့ဒါတွေကသာသမီတွေရဲ့အထောက်ပံ့ကိုယ်ကြီးအဆောင်အရှောက်ပြည့်စုံတွေရတဲ့အခါကျတော့မိဘများမှာစင်မချမ်းသာရဘူးလားချမ်းသာရတယ်။ကြိုးတို့ကြောင့်ပုဂ္ဂိုလ်တွေပြည့်စုံစွာယရနာတော့ရှိကြပါရဲ့။သာမိုက်သမီးမိုက်မြီးမိုက်တွေ့တဲ့အခါကျတော့စိတ်ထဲမှာချမ်းသာမှုတွေရကြရလား။အ อ๋อบวชมาก้าวน่ะตะชามาก้าวโหลล่ะกั่นมาก้าวโหลล่ะดิโลสรกั่นก้าวหิบวชก้าวหมดกั่นมาก้าวหิอะไรโหลผีกะเลดิตบอปอกตาละเนี่ยขาจ้ะတော့งากั่นโกก็ซู้เกราเวงาบวชก็เลยซู้มาบ่ฮอดมะล่ะอะไรโหลติงงานก็อยู่โหลไม่อยากกูล่ะยะล่ะดิโลสรนอกถะบวชถัดไปတော့มาก้าวเจียิมาก้าวเนี่ยกั่นนี่งามะลุโพจู้ซาโพโหลเด้မလုံးမရောက်ကြိုးစားဖို့လိုတယ်ကိုယ့်ကိုယ်ကိုပြုတ်ပြလို့မရဘူးလားရအရင်တုန်းကရှင်းတုန်းကမကောင်းလို့အခုလည်းပဲမကောင်းတာပေါ့အခုမကောင်းရင်ငါကောင်းမှာမလားရှင်းတုန်းကမကောင်းလို့အခုမကောင်းတာကတော့ဟုတ်ပါတယ်နောင်ကကောင်းနေပါတယ်ဆိုရင်အခုကောင်းတဲ့ကြံဖြစ်အောင်မကြိုးစားရဘူးလားကြိုးစားရအဲ့ဒီလိုသင်္ကန်းစားကလေးတွေယူဖို့ဘုန်းကြီးတို့ဒီတရားဟောနေခြင်းဖြစ်ပါတယ်သက်ကောင်းနေတာဖြစ်ရင်ကံတွေမျိုးမျိုးရှိနေတာမသိကြဘူးလားသိကြလားကံကောင်းရင်ဘာကောင်းမလဲဘဝကောင်းမလားကံမကောင်းရင်ဘာမကောင်းဘူးလဲဘဝမကောင်းဘူးဒီလိုဆိုတော့ဘဝအပေါ်မှာခြေလဖန်တီးနေတာဘယ်လိုကခြေလဖန်တီးနေတော့တကြောတကြောကံကအတိတ်ကံဟုတ်တယ်မလားတကြောတကြောကံကအတိတ်ကံအတိတ်ကံကခြေလလို့ဖြစ်လာရတာတကြောတကြောကံကြတာပစ္စောပန်ကံပစ္စောပန်ကလည်းခြေပစ္စောပန်ကံခြေလလို့လည်းပဲအမျိုးမျိုးဘဝကလေးတွေမပြောင်းဘူးလားပြောင်းပါလားအတိတ်ကတခုတည်းကိုပဲဒကာရမတွေကသွားပြီးတော့မဥပပါနဲ့နော်။ဟာဗာလိပဲဖြစ်ဖြစ်တို့အတိတ်ကမကောင်းလို့ဒီလိုသွားပြီးတော့ပုံမချပါနဲ့တဲ့။ပြစ္ဆောက်ပံကံကိုလည်းပြန်ပြီးတော့ကြည့်လိုက်ပါ။ဟုတ်တယ်မလား။ကံကရာတခြားပြောတာလားစေရနာပြောတာလား။စေရနာကရာတခြားလားနန္တရားလား။ဒီလိုဆိုရင်ကာယကံလေးနဲ့လုံနေတဲ့အခါမှာလည်းပဲစေရနာကရာနန္တရားလေးမပါဘူးလား။ဝစီကံလေးနဲ့ပြောနေတဲ့အခါမှာလည်းစေရနာကရာနန္တရားမပါဘူးလား။ဒါကလေးနဲ့တွေးနေတဲ့အခါလဲစေရနာစရဏန္တရမပါဘူးလားအဲဒီကာယကံဝစီကံမနောကံအပေါ်မှာဘယ်လိုတွေကြီးစိုးနေတော့ကံတွေကြီးစိုးနေတယ်စေရနာလေးတွေကြီးစိုးနေတယ်ဘယ်လိုကြီးစိုးနေပါလဲစေရနာလေးတွေကြီးစိုးနေတယ်တဲ့နော်အဲဒီတော့မိမိရဲ့စေရနာကလေးကမှန်နေရင်ကောင်းနေရင်ကံကလည်းပဲကောင်းပါပဲအတိတ်ကံတခုလည်းပါပြီးတော့မပြောနဲ့နော်အတိတ်ကံတခုလည်းပါမပြောနဲ့အတိတ်ကံဘလောက်ပဲကောင်းကောင်းပြစ္ဆုတ်ပဲစေရနာလေးတွေမကောင်းရင်ဘယ်တော့မှကောင်းတဲ့အကျိုးမပေးဘူးဟုတ်တယ်မလားအဲဒီတော့ပြစ္ဆုတ်ပံကံပြစ္ဆုတ်ပံစေရနာကလေးတွေကိုလည်းပဲသုံးသပ်ကြည့်ဖို့လိုပါတယ်အပြင်မှာကာယကံတွေဘလောက်ပဲကောင်းကောင်းနော်မိမိရဲ့စေရနာလေးတွေမကောင်းရင်လည်းဒီကံကိုကောင်းတဲ့ကံလို့ပြောလို့ရပါဘူးနောက်ကလေးကချုံပြီးတော့တခါတည်းဖွယ်ဖွယ်ရရဘလောက်ပဲပြောပြောနော်မိမိရဲ့စေတနာကမကောင်းရင်လည်းအဲ့ဒီဝစီကကောင်းတယ်လို့ပြောလို့ရပါမလားဒီလိုဆိုရင်ကံကောင်းခြင်းမကောင်းခြင်းဒီပြည့်လုံးနေတဲ့အလုံးပေါ်မှာတကယ်တမ်းမူတည်ရလားမတည်ပါဘူးတကယ်တမ်းမူတည်ရလားမတည်ပါဘူးတချို့ကကောင်းတာတွေလုံးနေတယ်ဒါကမှမသိရစေတနာကမမှန်ဘူးဒီလိုလည်းမတွေ့ရဘူးလားတွေ့ရလားဩတချို့ကတော့လောတာကတော့သူများကြည့်ကောင်းအောင်သူမလုပ်တတ်ဘူးဟုတ်တယ်မလားသူများသဘောကျအောင်မလုပ်တတ်ဘူးစေတနာကလေးကတော့မမှန်ဘူးလားမှန်လားဒီနေရာမှာကောင်းတဲ့ကံမကောင်းတဲ့ကံဆုံးဖြတ်တာဒီဘာကိုကြည့်ပြီးဆုံးဖြတ်မှာလဲဆောင်ရွက်နေတဲ့အမှုရာလှုပ်ရှားမှုကြည့်ပြီးတော့တောင်းတဆုံးဖြတ်လို့ရပါမလားနောက်ထပ်သကရဲကြည့်ပြီးတော့ဆုံးဖြတ်လို့ရပါမလားတချို့ကပြောလိုက်တာကတော့နှုတ်ကိုချိုးလို့ဟုတ်တယ်မလားပြောလိုက်တာကတော့နှုတ်ကိုချိုးလို့နှုတ်ခန့်ကိုစကားပြုတ်ပြီးတော့ပြောတဲ့စကားမျိုးပဲဟုတ်တယ်မလားဒါပေမဲ့လို့စေရနာတော့တကယ်ပါကြမပါဘူးလားစေရနာမပါရင်အရိဝစီကကောင်းတယ်လို့ပြောလို့ရပါမလားတချို့ကြတော့ပြောတာကတော့ပြက်ပြက်ပဲဒုံတိကြီးပဲဒါပေမဲ့လို့စေရနာကလေးတော့မပါဘူးလားပါလားအဲဒီတော့ကောင်းတဲ့ကံမကောင်းတဲ့ကံတိုင်းတာတဲ့နေရာမှာဘယ်လိုကအဓိကတော့စေရနာဟံဘိက္ခူရတမဝရာမိစေရနာသည်ကံတရားအစ်စ်ပါပဲအဲဒီတော့စေရနာကောင်းရင်ဘာကောင်းပါလဲကံကောင်းရင်ဘဝအကျိုးပဲစေရနာမကောင်းရင်ကံမကောင်းရင်ဘဝအကျိုးပေး။အော်ဒီလိုဆိုတော့ဒကာရမတွေကမကောင်းတဲ့အတွေ့အကြုံလေးတွေမကောင်းတဲ့ဖြစ်ရကလေးတွေနဲ့ကြုံလာပြီဆိုရင်ငါတို့အတိတ်ကံမကောင်းလို့ဒီလိုကြုံရတာပဲလို့အတိတ်ကံတစ်ခုတည်းကိုလည်းပပုံမချနဲ့နော်။မိမိရဲ့ကာယကံမိမိရဲ့ဝစီကံမိမိရဲ့တကယ်စိတ်မှထားရှိတဲ့မနောကံဟုတ်တယ်မလား။မနောကံကြတော့လူမြင်မလားမမြင်ဘူးလား။ကာယကံဝစီကံကဲခတ်လို့ရတယ်မနောကံကဲခတ်လို့မရဘူး။ဘလုံးမသိတော့လို့မေးတော့ကိုယ့်ကိုယ်ကိုပဲသိတယ်ဟုတ်တယ်မလားကိုယ့်စေတနာမှန်မလားမမှန်ဘူးလားကိုယ့်ကိုယ်ကိုအသိဆုံးပဲ သူများကကဲခတ်ပြုပြင်ပေးရမလားကိုယ့်အမေကိုကဲခတ်ပြုပြင်ရမလားအဲဒီတော့စေရနာလေးတွေမှားယူနေရင်မှားအောင်တဲ့ပေါ့မှားနေကြရင်လည်းဒီတော့မှားအောင်ကြိုးစားစေရနာမှားရင်ဘာမှန်ပါလဲကံမှားရင်ဘာမှန်ပါလဲအကျိုးပေးတယ်မကောင်းဘူးလားကောင်းလားမလားအဲဒီတော့ဘဝနဲ့ပတ်သက်ပြီးတော့ကျိုးပေးကောင်းခြင်းမကောင်းခြင်းတွေဘယ်လိုပေါ်မူတည်နေတော့စေရနာကတော့ကံပေါ်မှာမူတည်နေပါတယ်တဲ့နော်ကောင်းပြီအဲ့ဒီကံကလေးတွေကလည်းအမျိုးမျိုးဖြစ်နေကြတယ်ဆိုတော့เนาะမိမိကနေပြီးတော့တခါတခါကျတော့ကိုယ်စေတနာကလေးကိုကိုယ်ကိုယ်တိုင်ကတော့ကောင်းတယ်လို့ထင်တာပဲဒါပေမဲ့သူများအမြင်နဲ့ကြည့်ရင်တော့ကောင်းတာဟုတ်ချင်မှဟုတ်တာဒီလိုလည်းမရှိဘူးလားရှိတာတခါတခါကျတော့ကိုယ်စေတနာကမကောင်းဘူးလို့ထင်ပေမဲ့သူများအမြင်နဲ့ကြည့်ရင်ကောင်းတယ်လို့ထင်တာလည်းမရှိဘူးလားရှိတာအဲ့ဒီတော့စေတနာကလေးနဲ့ပတ်သက်ပြီးတော့ကောင်းခြင်းမကောင်းခြင်းအပေါ်မှာလည်းပဲတကယ်တော့သုံးသပ်ကြည့်ကြမယ်ဆိုရင်သူ့မှာလည်းစေတနာကောင်းခြင်းမကောင်းခြင်း၊ကံကောင်းခြင်းမကောင်းခြင်းရဲ့အပေါ်မှာကြိုးတိုင်နေတဲ့အကြောင်းတရားကြောတာနောက်ခံမရှိဘူးလားရှိပါဘူး။ဟောဒီတရားကဘယ်လိုပါလဲ။ဘုပါဒံဆိုတဲ့တရားမြန်မာလိုပြောတော့ဗါတယ်တော့စွဲလန်းခြင်းတရားဟုတ်တယ်မလား။ဟောဒီမြန်မာစာလုံးရပြောမယ်ဆိုလို့ရှိရင်တော့စွဲဘယ်နှမျိုးရှိတော့၄မျိုးရှိတယ်။ဘယ်နှမျိုးပါလဲ။ပါဠိလိုပြောရင်ဗါတယ်တော့ကာမုပါဒံသေဒုပါဒံသီလပတိပါဒံဘယ်နှမျိုးရှိတော့ကာမှုပါဒံဆိုတာခွန်ကြီးတို့စာလို့ပြောတာမဟုတ်ဖဲနဲ့အရသောစကားနဲ့တဲတော့ပြောလိုက်မယ်ဆိုရင်တော့ကာမှုပါဒံကအကြိုက်ဆွဲဟုတ်တယ်မလားကာမှုပါဒံကဘာဆွဲတော့အကြိုက်ဆွဲဟုတ်တယ်မလားကျွန်တော်တို့ကကြတော့ဒိဋ္ဌုပါဒံဆိုတာကအယူဆွဲအယူဇွဲတို့ဝါရဇွဲတို့ကာယနာဇွဲတို့မရှိဘူးလားရှိလားရှိပါဘူးအဲ့ဒါဘာဥပါဒံပါလေဒိဋ္ဌုပါဒံအကြိုက်ဆွဲကဘာဥပါဒံတော့ကာမုပါဒံအယူဇွဲကဘာဥပါဒံတော့ဝါရဇွဲကတော့ဒိဋ္ဌုပါဒံကာယနာဇွဲကတော့ဒိဋ္ဌုပါဒံဟုတ်တယ်မလားနောက်တစ်ခါသီလပရိပါဒံဆိုတာကဘုန်းကြီးတို့အကျင့်ဇွဲဟုတ်တယ်မလားအကျင့်ကရာကမိမိရဲ့ဓလေ့စေရိုက်ဝါဒနာဒါကိုပြောတာပါအဲဒီတော့ဝါဒနာဆွဲလို့ပြောရင်လည်းရတာပေါ့မိမိရဲ့ဝါဒနာကဆွဲလေးဖြစ်နေတော့ဘာဥပါဒံတော့သီလပတုပါဒံဝါဒနာဆွဲလေးတွေပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရဲ့သဏ္ဍာန်မရှိဘူးလားရှိလားနောက်တစ်ခါအတ္တဝါဒုပါဒံဆိုတာကတော့ငါဆွဲဒီလိုမလားငါဆွဲကလေးတွေကမရှိဘူးလားရှိလားအလုံးပါလို့တော့ခွင့်လို့တရားဓမ္မတွေရဲ့သဏ္ဍာန်မှာဆွဲပြနေမျိုးတော့အဲ့ဒီအစွဲလေးတွေတရားနဲ့တရားတူကြလားအစွဲလေးတွေတရားနဲ့တရားမတူဘူးတချို့ကအကြိုက်ဆွဲဟုတ်တယ်မလားအာယုငါးပါးကာမဂုဏ်တရားတွေနဲ့ပတ်သက်ပြီးတော့ကြိုက်တယ်အဲ့ဒီအာယုငါးပါးကာမဂုဏ်တရားတွေမှာတော့အကြိုက်ရှိတဲ့ခါတည်းကမတူကြဘူးတချို့ကကြည့်တဲ့တရားကြည့်တဲ့အပေါ်မှာကြိုက်တယ်ဟုတ်တယ်မလားတချို့ကဗါတယ်တော့ကြည့်တဲ့အပေါ်မှာကြိုက်တယ်အော်တချို့ကနားထောင်တဲ့အပေါ်မှာကြိုက်တယ်အော်တချို့ကကြတော့ဝတ်စားတဲ့တောက်တဲ့နေရာမှာကြိုက်တယ်အော်တချို့ကတော့ဖြည့်တဲ့တွေးတဲ့နေရာဝန်းထဲပေါ်မှာမကြိုက်ဘူးလားကြိုက်လားအော်တချို့ကတော့တွေးတဲ့ခေါ်တဲ့နေရာမကြိုက်ဘူးလားကြိုက်အော်ဒီလိုတော့အကြိုက်ချင်းအကြိုက်ဆွဲဆိုတဲ့နေရာမှာတော့မှအကြိုက်ဆွဲလေးတွေတရားလို့တရားတွေးရလားအော်တချို့များဖြည့်တဲ့နေရာကြိုက်တယ်ရုပ်ရှင်တွေပါတယ်မကြည့်ရမနေနိုင်ဘူးပေါ့နော်အော်တချို့ကတော့နားထောင်တဲ့နေရာမှာကြိုက်တယ်ဟုတ်တယ်မလားနားထောင်တဲ့နေရာမှာကြိုက်တယ်တချင်းကြိုက်တယ်စသည်ဖြင့်ပေါ့လေအဲဒီလိုတချင်းကလေးတွေနားထောင်တဲ့နေရာမှာမကြိုက်ဘူးလားကြိုက်လားကြိုက်တယ်တချို့ကြတော့တဲ့ရုပ်ရှင်လည်းမကြည့်ဘူးတချင်လည်းနားမထောင်ဘူးအစားအသောက်ကြတော့မမဲ့ဘူးလားမဲ့လားအစားအသောက်မှကြိုက်တယ်စွဲတယ်ပေါ့နော်တချို့ကြပြန်တော့လည်းပဲအစားအသောက်တော့မကြိုက်ဘူးအဝတ်ထည်ကြတော့မကြိုက်ဘူးလားကြိုက်အဝတ်ထည်ကောင်းလို့ရရမုန်းရရမနေနိုင်ဘူးအိမ်မှာဘာနဲ့ပဲစားရစားရဟုတ်တယ်မလားအိမ်မှာဘာနဲ့ပဲစားရစားရလမ်းထွက်ပြီးဆိုရင်တော့တခါတော့ကိုယ့်ကိုယ်ကိုပြုတ်ပြင်းမုန်းမှန်ပြီးတော့ဝတ်တယ်ဘူးလားခက်လားအစွဲလေးတွေတွေ့ကလားမတွေ့ဘူးလားတခြားပုဂ္ဂိုလ်များကြတော့လည်းအတွေးခေါ်ပိုင်းဆိုင်ရာမှာဆွဲတယ်ပေါ့ဒီနေရာမှာဖြတ်သူများမသိမိတာကိုယ်တွေးနိုင်တယ်သူများမစဉ်းစားမိတာငါစဉ်းစားနိုင်တယ်ဟုတ်တယ်မလားအဲ့လိုလေးတွေလည်းမဆွဲဘူးလားဆွဲနေလားအဆွဲကလေးတွေတူရဲ့လားအဲ့လိုအကျိုက်ပေါ်မှာဆွဲတာကကာမှုပါဒံနော်တခြားကအယူဆလေးပေါ်မှာဆွဲတယ်အဆွဲတယ်နော်အယူဆလေးတွေပေါ်မှာဆွဲတယ်ဝါရလေးပေါ်မှာဆွဲတယ်ကံကနာပေါ်မှာဆွဲတယ်အရိယသရကရရှာလာဒိဋ္ဌိပါဒနာအရိယသရပြဋ္ဌာန်းလောကကြီးလို့လောကမှာဒိုင်းနာမျိုးမျိုးမရှိဘူးလားဝါရမေမကွဲဘူးလားကွဲပါလား အယုံစားနေမတူလို့ငြင်းကောင်းနေမဖြစ်ရဘူးလားဖြစ်ရလား အဲ့ဒါတွေတခြားလားဥပါဒံတရားတွေလား ဥပါဒံတရားတွေနော်သီလပလိပါဒံကျတော့ဝါဒနာလေးတွေပေါ့လေနော်တရားကြီးတွေကလည်းတရားကြီးတွေလည်းဝါဒနာမရှိဘူးလားရှိလားတရားကြီးတွေကလည်းတရားကြီးတွေလည်းဝါဒနာမရှိဘူးလားရှိလားငယ်ငယ်တုန်းကတော့တရားတရားနားလည်မှုလေးတွေနဲ့ပြန်လာခွင့်လွှတ်လို့ရပြီမဲ့အသက်ကြီးပါတဲ့အခါကျတော့ခွင့်လွှတ်လို့မရတဲ့အခါမှာသူ့ဝါဒနာနဲ့ကိုယ်ဝါဒနာမတူတဲ့အခါတကြဲကြဲမဖြစ်ရဘူးလားဖြစ်ရလားဝါဒနာတူလို့လားမတူလို့လားသဘောတွေတူလို့လားမတူလို့လားအဲ့ဒါတခြားလားဥပါဒံတရားလေးတွေလားတချို့ကြတော့လည်းငါဆွဲပေါ့နော်ငါမငါငါပါမပြီးမယ်ငါလုံးမပြီးမယ်ငါပြောမှပြီးမယ်ငါပြောတယ်လို့လို့ဟုတ်တယ်မလားနေရာတကာမှာတငါငါနဲ့ငါပါမပြီးမယ်ဆိုတဲ့ဆွဲတွေမရှိဘူးလားရှိတာတားတကာဟိုလုံးကလေးလုံးလည်းပဲသူကသွားပြီးတော့ဆရာလုံးတမီးတကာတရားလေးလုံးလည်းသူကသွားပြီးတော့ဆရာလုံးဟုတ်တယ်မလားငါသားမပြီးမယ်ငါလုံးမပြီးမယ်ငါခိုင်းမလို့သာလုံးအဲ့ဒါတခြားလားငါဆွဲလားအဲ့ဒီလိုပုံစံမျိုးတွေလည်းလောကမှာမရှိဘူးလားရှိလားအဲ့ဒီလိုလည်းပဲလောကမှာရှိတတ်ပါတယ်အဲ့ဒီတော့ဆွဲလန်းကလေးတွေကတရားနည်းတွေအောင်မတူတဲ့အခါကျတော့တရားဓမ္မတွေပြည့်တော်ရဲ့ပြည့်လို့ဆောင်ရွက်တဲ့ကံတွေကတော့တူပါမလ
ား
စေတနာတွေကတော့တူပါမလား အဆွဲလန်းအမျိုးမျိုးဖြစ်တာနဲ့အမျိုးစေတနာကလေးတွေကလည်းပဲအမျိုးမျိုးဖြစ်သွားမှာပဲစေတနာမျိုးမျိုးဖြစ်ရင်ကံကောင်းမျိုးမျိုးမဖြစ်ဘူးလားဖြစ်မှာလားကံမျိုးမျိုးဖြစ်တော့ရလာတဲ့ဘဝတွေကဘယ်လိုဖြစ်မှာလဲဘဝတွေမတူတော့အသေးတွေကတူနိုင်မှာမလားအသေးတွေလည်းဘယ်တော့မှမတူနိုင်ဘူးဟုတ်တယ်မလားဘာဖြစ်လို့လဲပြီးတော့ဆွေလန်းတွေကတူမှမတူကြပဲပဲအဲဒီလိုဆွေလန်းတွေမတူကြတဲ့အတွက်လောကမှာတရားနဲ့တရားပေါင်းဆက်လို့မရသေးဖွဲ့ဖြစ်ပြန်လို့လည်းငင်းညာခုံကြဟုတ်တယ်မလားဘာတွေ꿰ပြနေလို့တော့အစွဲတွေ꿰ပြနေလို့အဲ့ဒါကြောင့်ဆွဲတွေဆွဲပြနေရင်ကံတွေမတူကြဘူးတဲ့နော်စေတနာကလေးတွေကတူတာမတူဘူးလားပြုလို့ဆောင်ရွက်ပုံတွေကတူတာမတူဘူးလားပြောဖို့ဆုံပုံတွေကတူတာမတူဘူးလားစိတ်တွေစိတ်ဓာတ်တွေကတူတာမတူဘူးလားအဲ့ဒါကြောင့်မလို့လောကကြီးမှာလူတယောက်နဲ့တယောက်ဟုတ်လားအားလုံးကအတူတူဖြစ်အောင်ညှိယူလို့မရဘူးဆိုတာဒါပြောတာပေါ့ဟုတ်တယ်မလားတခြားတခြားသောပုံစံတွေကလူတွေအားလုံးကိုညှိကျင်တဲ့ပုံစံတွေမရှိဘူးလားရှိလားတဘောင်ကလည်းဒီအတိုင်းဆိုရင်ဒီတိုင်းကြောက်ရင်ဒီတိုင်းဖြစ်ရမယ်ဒီတိုင်းဆိုင်ရင်ဒီတိုင်းလုပ်ရမယ်ဟုတ်တယ်မလားအဲဒီလိုလောကမှာတဏ္ဍာတဏ္ဍာစားတယ်လူတိုင်းကညီများရမယ်လို့ပြောနေတဲ့ပုံစံတွေကဘာပေါ်မှာမရှိခဲ့ဘူးလားရှိခဲ့ဘလောက်ပဲလူတိုင်းကညီများရမယ်လို့ပြောလို့ပြောကြတော့လည်းပဲအဲဒီပြောတဲ့ပုံစံတွေကသေသွားတယ်လူတိုင်းသားတွေကတော့ညီသလားမညီဘူးလားတရားရဆန္ဒတဘောသားတွေကတော့ညီသလားမညီဘူးလားဖိုင်းနံပရိသနမဘာတရားတော်ကလည်းပဲဒီနေရာမှာညီရမယ်လို့ပြောရလားမညီရဘူးလို့ပြောရလားအစွဲတွေမှမတွေ့ရင်အလုပ်တွေဘယ်တူပါမလဲအစွဲတွေမှမတွေ့ရင်ပြောတွေတူပါမလားအစွဲတွေမှမတွေ့ရင်စိတ်ဓာတ်သဘောဓာတ်တွေတူပါမလားတန်းနေမတွေ့ရင်ကျိုးပေးတွေကတူပါမလားအဲ့ဒါလို့မတွေ့တာကကျိုးပေးတူရမယ်လို့သွားကြည့်လို့မရဘူးဟုတ်တယ်မလားမိဘတို့ကပေါက်ဖားနေတဲ့သာသမီ၄၅ယောက်ကျိုးပေးတူရလားသဘောဓာတ်တွေတူရလားပေါင်းတာတွေမတူဘူးသဘောထားတွေမတူဘူးအကျိုးပေးတွေလည
်း
အဲ့ဒါကိုပဲတချို့တကာကြီးတွေတကမာကြီးတွေကဟာသူ့ဟာနဲ့သူသဘောထားမှန်လို့နော်ချက်လာကြည့်ပါနေတဲ့ပုံကောင်များအတွက်ကြတော့သူတို့ကဝမ်းသာမှုပြီးကြည့်တော့ဖြစ်တော့ဖြစ်ပါရဲ့။ဩအကြောင်းမညင်ညွတ်လို့သဘောထားတွေဆိုးသွမ်းလို့အလောက်တမီအလောက်တိုင်းနေအဆင်မပြေလို့ဆင်းရဲနေတဲ့ကာသမီးတွေများတွေ့ရင်သူတို့ကနေပြီးတော့ပူပန်တဲ့သဘောအဲ့ဒီလိုလောက်တဲ့အဲ့ဒီလိုသဘောတွေမိဘတွေရဲ့စံတာမှမရှိကြဘူးလားရှိကြလားသိရတဲ့သာသမီများပို့ပြီးတော့တန်ရုပ်စေတွေ့တာတတ်တယ်တဲ့နော်ဟုတ်တယ်မလားတကယ်ကတော့ကိုကဘလောက်ပဲသာသမီတွေပေါ်မှာအတူတူသာရင်းညီမြဖြစ်စေခြင်းမိမဲ့လို့လည်းပဲသူရဲ့ဘဝကျိုးကလေးကတူသလားမတူဘူးလားဘဝမတူတာဘာမတူလို့တော့ကံမတူလို့ကံမတူတာဘာလို့မတူလို့တော့အစွဲလမ်းတွေကလည်းတူမှမတူပဲပဲကိုခိုင်းတယ်လို့ရရလားကိုပြောတယ်လို့နားထောင်ရလားကိုခိုင်းတယ်လို့မှမေရကိုပြောတယ်လို့မှနားမထောင်ပဲနဲ့အစွဲလားသူကြတယ်လို့သူလောက်နေတာပဲ။ပါဖြစ်လာတဲ့ဖြစ်ရပေါ်မှာဘဝတွေမတူတာကြမှာသွားပြီးတော့ဒီနေရာမှာပူပန်တော့ကရောက်နေလို့ဒကာဓမ္မတွေဖြစ်ပါမလား။ဖ
ြစ်ပါ
ဘူး။စိတ်တင်မှန်းယုံမရှိတော့မှာပေါ့နော်။အဲ့ဒါကြောင့်မလို့ဒါလေးတွေသဘောပေါက်ထားလိုက်မယ်ဆိုရင်ဩတာသူ့ဘဝနဲ့သူနော်။သူ့ကံနဲ့သူသူဆန်းနဲ့သူငါပြည့်တယ်လို့မရဘူး။အဲ့လိုတော့စိတ်သက်သာရမရဘူးလားရ
။
တဲ့ဒါကြီးရှင်းသားကြပါဦးနော်။ဥပါရံတရားလေးတွေမတူတာဘာမတူလို့တော့ကနာပြည့်စရာပါပါလေအစွမ်းမတူတာအကျိုက်မတူလို့တဲ့ဟုတ်တယ်မလားအစွမ်းမတူတာဘာမတူလို့တော့ အကြိုက်မတူလို့အကြိုက်အမျိုးမျိုးရှိတယ်တဲ့ဘာတွေမျိုးမျိုးဖြစ်နေရတာတော့အစွဲလမ်းမျိုးမျိုးဖြစ်နေရတယ်အစွဲလမ်းမျိုးမျိုးဖြစ်နေတော့ကံတွေမျိုးမျိုးမဖြစ်ဘူးလားကံတွေမျိုးမျိုးဖြစ်တော့ကြိုးပေးတွေမျိုးမျိုးမဖြစ်ဘူးလားတရားနဲ့တရားဘယ်တော့မှမတူနိုင်ပါဘူးတဲ့နော်တက်ကောင်းဒီဒါတွေစိတ်ကိုသားလိုက်ကြပါဦးဆိုနော်အဲဒီတဏှာအကြိုက်တွေမျိုးမျိုးဖြစ်နေတာလေဘာကြောင့်ဖြစ်နေတာပါလိမ့်မလဲလို့မေးတော့ဝေဒနာခံစားမှုတွေမျိုးမျိုးဖြစ်နေလို့ဘာတွေမျိုးမျိုးဖြစ်နေလို့တော့တရားနဲ့တရားခံစားမှုခံစားနေချင်းတွေ့ရလားခံစားမှုခံစားနေချင်းမတွေ့ဘူးနော်ဟောတချို့ကချုံကြိုက်တယ်တချို့ကချိန်ကြိုက်တယ်တချို့ကချုံမှခံစားလို့ရတယ်တချို့ကလည်းဘာတော့အချင်းမှခံစားလို့ရတယ်ခံစားလို့ရတဲ့ခံစားမှုခံစားနေချင်းတွေ့ရလားအဲ့ဒါမတွေ့တဲ့အခါကျတော့တဏှာကြာချင်းတွေ့ရလားတဏှာကြောင့်ချင်းမတူဘူးပေါ့နော်။အော်တခြားပုဂ္ဂိုလ်များကြတာအသာကောင်ဟင်းကောင်မကြိုက်ဘူးလားကြိုက်လား။မကြိုက်ပါဘူး။တခြားပုဂ္ဂိုလ်များကြတာအသာကောင်ဟင်းကောင်မကြိုက်ဘူး။ငပိရေတို့ကြမကြိုက်ဘူးလားကြိုက်လား။မကြိုက်ပါဘူး။အဲ့လိုကြိုက်မတူတာဘာမတူလို့တော့ဆန်းစားမှုမတူလို့နော်။တခြားကငပိရေတို့တိုးစရာတို့မှဆန်းစားလို့ရတယ်။အော်တခြားကအသာကောင်မှဆန်းစားလို့ရတယ်။ဆန်းစားဖို့မတူတော့အကြိုက်တွေတွေ့ရလား။မတူပါဘူး။အကြိုက်မတူတော့ဆန်းလန်းတွေ့ရလား။အစွမ်းလားမတူတော့ကံတွေတွေ့ရလားမ
တ
ူပါဘူးကံတွေမတူတဲ့အခါအကျိုးပေးတွေတွေ့ရလားမ
တူပါဘ
ူးအကျိုးပေးတွေမတူရင်သေတွေကတူပါမလားမတူ
ပါဘူး
အဲ့ဒါလည်းမတူတာသိထားလို့ရှိရင်လည်းဖြစ်လာတဲ့ဖြစ်ရအပေါ်မှာအလိုက်တွေရတဲ့တင်္ဂါကယူပြီးတော့ပြည့်ပြည့်သွားဖို့ပဲရှိတယ်ဒီပေါ်မှာမကြည်မနှံ့တဲ့ဒေါသဒေါမနတာပွားနေလို့ရပါမလားမ
တ
ူပါဘူးအဆင်ပြေနေတဲ့အပေါ်မှာအကျိုးပေးကောင်းနေတဲ့အပေါ်မှာလည်းပဲတဏှာနဲ့ตายရနေလို့ရပါမလားမ
တ
ူပါဘူးအဆင်ပြေနေတာကလည်းတခြားလားအကြောင်းတရားကြောင့်ဖြစ်တာလားအစမပြေတာလည်းတခြားလားအကြောင်းတရားကြောင့်ဖြစ်တာလားကိုပြည့်ပြည့်လို့ဖြစ်တာလားအကြောင်းကပြည့်ပြည့်ပေးနေတာလားအဲဒီတော့သဘောပေါက်သွားတော့လောဘဒေါသတွေဖြစ်ခွင့်ရသေးလားအေးအဲ့ဒါကြောင့်မလို့အကြောင်းတရားကိုတိတိကျကျသိဖို့လိုတယ်တက်ကောင်းပြီဒါပြင်ဝရဏလေးတွေမတူတာဒီတခြားမတူလို့လားဖာသမတူလို့လားအဲ့ဒီဖာသမတူတာကလည်းတခြားမတူလို့လားမြင်နာကြတာတွေမတူလို့လ
ား
မြင်နာကြတာတွေမတူလို့ပေါ့နော်တော်မှနေပြီးတော့တော့တဘာဝနေနေကြပုံကလည်းမျိုးရဲ့အာယုံခံစားလို့မရဘူးဟုတ်တယ်မလားမျိုးနေပြီးတော့မျိုးရဲ့တဘာဝနေနေကြပုံကလည်းပဲတော့ရဲ့အာယုံခံစားလို့ရရလားအဲ့ဒါဘာလဲလို့မေးတဲ့အခါကျတော့သလာယရဏမတူလို့ဝေဒနာမတူတာဟုတ်တယ်မလားအမျိုးအစားမတူရင်ခံစားမှုတူနိုင်မှာမလားဟောအနောက်နိုင်ငံမှာနေတဲ့ပုံကအနောက်နိုင်ငံမှာရှိတဲ့ပြောတာဆိုတာနေတာထိုင်တာဘုရားဆရာတို့တော့မကြိုက်ဘူးလားကြိုက်ကောင်းတယ်လို့ခံစားလို့မရဘူးလားရ
။
ဘာလို့လဲရှေးတန်းမျိုးစိနဲ့ကြည့်လို့ခံစားလို့ရရလ
ား
။အဲ့ဒါဘာမတူလို့လဲမေးတော့သလာယရဏမတူလို့ဝေဒနာမတူတာ။ဟုတ်တယ်မလား
။
ဒီလိုနဲ့နားလည်သဘောပေါက်ထားဖို့လိုပါတယ်။ကြဲကောင်းပြီဒါမျိုးဘုန်းကြီးတို့နာယီကလည်းနေနေတော့မြန်မြန်ပဲပါလိုက်ပါမယ်။ဟောဒီသလာယရဏမတူတာတဲ့ဝိညာဏယောသလာယရဏတပေါင်းနဲ့ပြောလိုက်တာပေါ့နော
်
။ဝိညာဏယောသလာယရဏအဲ့ဒီတောင်းမျိုးမတူတာတဲ့တခြားမတူလားဝိဇ္ဇာသင်္ခါရမတူလို့လား
။
အတိတ်ကံကတော့ပေါ်လာရင်ကြောရရလာခံစားလို့ရသားမှာပေါ့အတိတ်ကံကမြို့ပေါ်လာရင်မြို့ရရလာခံစားလို့မရဘူးလားအတိတ်ကံကသိုးသွားတဲ့ပုံစံရဲ့ကြပေါ်လာရင်အဲ့ဒီပုံစံရဲ့စိတ်ထဲမှာသိုးသွားတဲ့စိတ်တွေမပေါ်ဘူးလားပေါ်လားအတိတ်အဝိဇ္ဇာသင်္ခါရကလိမ္မာရေးချမ်းရှိတဲ့မိသားစုရဲ့အတိုင်းဝိုင်းနဲ့ပေါ်ပေးလိုက်ရင်သူ့ရဲ့စိတ်ဓာတ်ကလေးတွေကလည်းပဲလိမ္မာရေးချမ်းမရှိဘူးလားရှိသွားမှာလ
ား
ဟောဒီလိုဆိုတော့မိမိရဲ့တန်တမ်းမှာမြင်မြင်သောခံစားမှုတွေအမျိုးမျိုးသားနေကြလေးတွေကွဲပြားခြားနားနေကြတာလည်းပဲတခြားကကွဲပြားရလားအတိတ်ကံကြောင့်ဖြစ်လာတာလားအတိတ်ကဘယ်လိုလဲဘယ်လိုတော့အဝိဇ္ဇာနဲ့သင်္ခါရဒီလိုဆိုအဝိဇ္ဇာသင်္ခါရဆိုတဲ့တရားတွေတိတ်တုံးကတကယ်အဓိကဖြစ်တဲ့လက်တော်တရားခန်းကြီးပဲပေါ့အဝိဇ္ဇာသင်္ခါရမတူလို့ဘာမတူတော့သာလာယရဏမတူသာလာယရဏမတူတော့ဘာမတူတော့ခံစားမှုမတူခံစားမှုမတူတော့အကြိုက်မတူအကြမ်းမတူတော့အစဲလုံးမတူတော့ကြံနေသေးရလားကြံမတူတော့ကျိုးပေးတွေတူပါမလားအကျိုးပေးမတူရင်အသေးတွေတူပါမလားအေးအဲ့ဒီလိုမတူတာလေးတွေကိုနားလည်သဘောပေါက်ပြီတကားလားမိမိရဲ့တဏ္ဍာမှာအကျိုးပေးမတူရင်တော့ငါတို့ဘဝမတူရင်တော့အသေးတွေမတူဘူးသို့တော်လည်းပဲနောက်ဆုံးပုံစံလေးကလာမရဏတဏ္ဍာတော့ဆောတဲ့အခါကလာကြတော့မိမိရဲ့ရှိမှသုံးတာပေါင်းများနေတဲ့မဲ့ကွန်တရားကလေးတွေအာရုံပြုံးပြီးတော့ကိုယ်တော်မရဏတဏ္ဍာရောကလေးတွေနဲ့ပြင်လိုက်သားကြမယ်ဆိုလို့ရှိရင်တော့အသေးကောင်းနဲ့မတရားဘူးလားတရားလားအဲ့ဒါဆိုရင်ဒီကောင်းနဲ့ဒီဘွင့်ရတဲ့ဓကရမတွေကကံအားကိုးရမလားဉာဏ်အားကိုးရမလားမိမိတို့ကြည့်ကြကြပါတော့ကြတဲ့မိစ္ဆေတရားကလေး
အတရားများထတာနှလုံးသွင်းသွားများဆင်းခြင်းပြီးတော့ကိုယ်တော်မရဏဒါနာဇောလေးစောပြီးတော့ဒီသွားကြရင်အသေးကားနဲ့ဒီမှာဖြစ်တဲ့အတွက်မိမိတို့ရဲ့အာဟုရာတွေမဲ့ခင်တရားပါပဲလို့ကောက်ချက်ချပြီးတော့မဲ့ခင်တရားကိုအာဟုပြီးတော့အချိန်ရှိသမျှနေ့စဉ်နေ့တိုင်းကြိုးကြိုးစားစားကြည်ကြံကြောက်ကိုပွားများအားထုတ်ကြပါလို့တိုက်တော်ရင်းနဲ့ဘုန်းကြီးရဲ့ဓမ္မဒေသနာဒီမှာပဲညီကောင်းချောင်းလိုက်ပါပဲအေးကျမ်းမဆန်းတော်သာပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလာတပွားတင့်နေအောင်ပြည့်စုံဆောင်ရှားထောက်ပံ့နိုင်သောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။